ဖရာအတိကိုဖရာပညာတော်ထားတဲ့ဖရာထားတဲ့အတိတွေကိုမသိလို့ပါလို့တရားဓမ္မတွေကနေပြီးတော့အဲပညာရှင်ပရိယပညာရှင်ပုဂ္ဂိုလ်တွေကအရှင်ဖရာဒီလိုခေါ်ရတယ်ဖရာဒီလိုဆိုရတယ်ဖရာလို့ ပရိယပညာရှင်ပုဂ္ဂိုလ်တွေလာဆုံးဆုံးမှဩဝါဒပေးလို့ရှိရင်ခလေးလေးဖြစ်ပါသေး။ဥပဇင်ကပရိယမှာဘာမှမသိလို့လာပြီးတော့ဥပဇင်ကြီးဒီလိုစာရဆိုတယ်ဒီလိုပညာတတ်တယ်ဒီလိုလေးလာပြောလို့ရှိရင်ဥပဇင်ဆရာပါပဲလို့ဥပဇင်နာခံဖို့အသင့်ပါပဲလို့ဥပဇင်ကအခုနေကမှာဆရာရှားနေပါတယ်လို့ဘယ်ဆရာရှားနေလဲတဲ့ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေပြောစကားဆိုစကားဥစဉ်ကနားထောင်ပါမယ်လို့ပရိယစာအခုမှသင်ရပါလေ။ဒါကြောင့်ပညာတတ်ကလေးများမှားသွားလို့ရှိရင်ဘွေမယူပါနဲ့လို့ဥစဉ်တောင်းပါပါတယ်ဗျာ။အဲပရိယသာသနာပฏิပသာသနာပฏิဝေဒသာသနာသာသနာ300ရှိတဲ့အ낵ကပရိယဆိုတာကအကြောင်းတရားပฏิပဆိုတာကအကျိုးတရားပฏิပအကျိုးတရားကအကြောင်းပြန်လိုက်တော့ပฏิဝေဒအကျိုးတရားဒီသာသနာ300ဟာဟေတုအကြောင်းအကျိုးပရိစ္ဆာသမုပ္ပါပဲ။အဲဒီတော့ပရိယသာသနာပရိပတ်သာသနာပရိဝေဒသာသနာတဲ့သာသနာ300ရှိတဲ့အ ਨੇ ကပရိယကသတ္တပရိပတ်ကသတ္တပရိဝေဒကသတ္တပါသာသနာ300ရှိတဲ့အ ਨੇ ဒါကြောင့်မလို့အကြောင်းအကျိုးပြန်လိုက်တော့ပရိယကအကြောင်းတရားပါပရိဝေဒကအကျိုးတရားပါပရိဝေဒအကျိုးတရားကအကြောင်းပြန်လိုက်တော့ပရိပတ်အကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပါဟောကလာသုံးပါဒီတိုင်းသွားတယ်ဒါကြောင့်ပရိယသာသနာပฏิပသာသနာပฏิဝေဒသာသနာသာသနာ300ရှိတဲ့အ낵ကလည်းအဲအကြောင်းကြောင့်အကျိုးပါပဲဟောခန္ဓာမှာရှာလိုက်တဲ့အချိန်ခါမှာလည်းပဲယုံနာတို့ဤတဘာဝတရားတွေသာဖြင့်လည်းအကြောင်းနဲ့အကျိုးရှိပါပဲလို့ဟဲ့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့လောကကြီးမှာဖြစ်ပြနေတဲ့ယုံနာတဘာဝလက္ခဏာသဘောတရားသာမြင်ညလက္ခဏာဟာနာအကြောင်းကြောင့်ယုံအကျိုးဖြစ်နေပါတယ်နာအကြောင်းကြောင့်ယုံအကျိုးဖြစ်နေတာဒီယုံနဲ့ဒီနာဟာအကြောင်းကင်းလို့အကျိုးတရားမဖြစ်ပါဘူးလို့အဲဒီယုံကြီးဟာအခုဖြစ်နေတဲ့ယုံတရားကြီးဟာအဲခန္ဓာ၅ပါးဟာဘယ်ခန္ဓာလဲတဲ့ဘုရားကလည်းအထင်ရှားကြီးဟောထားပါလေဘယ်လိုဟောထားလဲတဲ့ဖြီးတဲ့မင်းတို့ခန္ဓာ၅ပါးကိုမြင်အောင်ကြည့်တဲ့ခန္ဓာ၅ပါးခန္ဓာမှာမြင်လားမြင်အောင်ကြည့်လို့ရှိရင်တဲ့သဘောပေါက်လာပါလိမ့်မယ်တဲ့ခန္ဓာ၅ပါးကိုမမြင်ကြလို့တဲ့ခန္ဓာ၅ပါးကိုမသိကြလို့တဲ့ခန္ဓာ၅ပါးမမြင်မသိကြလို့တဲ့ခန္ဓာ၅ပါးကိုစွဲကြတယ်တဲ့တကယ်ရှားရင်တကယ်ရပါတယ်ဒါကြောင့်မဟုတ်လို့ဒကာဒကမများလည်းအသိပေးပါတယ်ဥပဇင်ကတော့အလုသမအပြောသမမဟုတ်ဘူးယအလုသမတော့အလုလုံးမှကြိုက်တယ်အပြောသမကတော့ပြောတာပဲရှိတယ်အဲ့တော့အပြောသမအလုသမဆိုတာနှစ်ဌာနရှိတယ်သမုဒိသစ္စာသမရမသစ္စာအဲနှစ်နယ်ရှိပါတယ်အဲ့တော့နှစ်နယ်ရှိတဲ့အ낵ကဥပဇင်ကတော့ပရိယသာသနာမှာတော့ဥပဇင်မသိရပါဘူးလို့ပฏิပတ်သာသနာပฏิဝေဒသာသနာကိုခန္ဓာကကိုရှာထားတဲ့တရားတွေကတော့စိတ်ကလေးတွေကတော့ဘုရားစိတ်ပဲဟောပါလေစိတ်ကလေးတွေကတော့ပရိယပရိယပฏิပတ်ပฏิဝေဒသာသနာ300ရှိတဲ့အ낵ကပฏิပတ်နယ်ပယ်အတွင်းမှာခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံမှာတော့အခုသိပါလေပฏิပတ်သာသနာပฏิဝေဒသာသနာဒီသာသနာ200ကတော့စိတ်ကလေးတွေဖြစ်ပုံမှာဖြင့်အချာထားအကုန်သိဘာကြောင့်လဲကိုစိတ်ကလေးကိုစစ်လို့ပါလို့ကိုစိတ်ကလေးကိုစစ်တော့အကုန်သိတာပေါ့စိတ်ကလေးဟာဘယ်လိုဖြစ်တယ်ငါစိတ်ဟာဘယ်လိုဖြစ်နေတယ်လဲအသိနဲ့အမြဲတမ်းတဏှာကြီးကိုကတ်ထားလိုက်တော့ခန္ဓာကိုသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံကမျက်စိပေါက်ကနေပြီးအသိရှိတာဘုရားကတော့အသိတစ်လုံးအမြတ်ဆုံးနဲ့တရားဆိုတာကတော့တခါတော့မှလည်းလောကီလောကုတ်တရားနှစ်ဌာနရှိတယ်လောကီပြောမှလည်းလောကုတ်တရားသဘောပေါက်အဲ့ဒီတော့တရားဆိုတာသူတရားမှန်တယ်ငါတရားမှန်တယ်ဒီလိုမဟုတ်ပါဘူးသဘောပေါက်သွားဖို့အရေးကြီးပါလေဒါကြောင့်မလို့လောကီမှာလဲသွားလာပြီးနေကြတယ်အဲဘယ်လိုသွားလာနေကြလဲတဲ့စီကျင်သွားတဲ့ပုံကိုရှိပါလေဆိုင်ကားလေးနဲ့သွားတဲ့ပုံကိုရှိပါလေပုံပိန်ကားနဲ့သွားတဲ့ပုံကိုရှိပါလေဘတ်တကားနဲ့သွားတဲ့ပုံကိုရှိပါလေလော်လီနဲ့သွားတဲ့ပုံကိုရှိပါလေကားကြီးအကြီးဆုံးကြီးနဲ့သွားတဲ့ပုံကိုရှိပါလေကားတော့မခေါ်တော့အကြီးဆုံးကြီးအဲအဲ့ဒီကားတွေနဲ့သွားတာအများကြီးရှိပါလေကျုပ်တို့တော်မှာတော့တရားဓမ္မများဂုံကြောင်လည်းသွားတယ်ဗျစက်ဘိန်းနဲ့လည်းသွားတယ်ဗျဖလဲနဲ့လည်းသွားတယ်ဗျလောကီမှာသွားနေကြတဲ့ပုံကိုတည်းကအမျိုးမျိုးဘုံဘုံသွားကြပါလေလို့အဲမြစ်ကြီး90မြစ်ငယ်900မြစ်ကြီး90တဲကရေဟာသမုတ်တရားတဲ့ဆင်းရင်သူကလျှင်မြန်ပါတယ်မြင်းငယ်900ကရေကဘယ်ကိုဆင်းရမလဲမြင်းကြီး900တဲကိုဆင်းရပါတယ်
မြစ်ကြီး၅ွယ်တဲ့ရောက်တဲ့အခါမှာတထောင်နာရမြစ်ကြီး၅ွယ်ကနေပြီးတော့သမုတ်တရားပင်နဲ့ချင်းကြပါလေဒါကြောင့်မလို့တရားဆိုတာကတော့သူတရားမှန်တယ်ငါတရားမှန်တယ်ညင်းဖို့လည်းမလိုပါဘူးဘာကြောင့်လဲတဲ့အကုန်တရားကြီးပဲတရားကြီးဆိုတော့အခုရန်ကုန်မြို့ကြီးမှာသွားလာနေတဲ့ခရီးသွားနေတဲ့ပုဂ္ဂိုလ်တွေကအခုပြညာအထုံနေတဲ့ပုဂ္ဂိုလ်ဟာဒီလည်းခရီးသွားနေတာပါပဲသွားတဲ့ပုဂ္ဂိုလ်အဲဒီတော့ခရီးဟာသွားနေတဲ့ပုဂ္ဂိုလ်ဟာလေနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်သင်္ဘောနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ယထာနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်စပိန်နဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်မြင်းလည်းနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဆိုက်ကားနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဒီလိမြင်းလည်းရဲ့ဆိုက်ကားရဲ့ချီခြင်းရဲ့မော်တော်ကားရဲ့ယထာရဲ့သင်္ဘောရဲ့ဒီဟာဒီတက်သွားတာကဘယ်ဟာကအရင်ရောက်မလဲဥပမာတလောလေးကနောက်လာတော့ကရန်ကုန်မင်္ဂလာဆုံးလေးစိတ်ကနေပြီးတော့လေရင်များနဲ့ဒဝဲကိုကြွားသွားပြီဆိုတော့တနာကြီးကြောကြောနေနဲ့ပဲဒဝဲမျိုးလေးစိတ်ကိုရောက်သွားတယ်ဘာကြောင့်လဲလေရင်များကတဲမြန်နေဗျလေရင်များကမြန်အဲ့ဒီတော့ရောက်တော့လေရောက်တာပဲတဲ့လေနဲ့သွားလဲပဲဒဝဲရောက်တယ်သင်းမောနဲ့သွားလဲဒဝဲရောက်ကားနဲ့သွားလေဒဝေရောက်ယထားနဲ့သွားလေဒဝေရောက်လေရင်ပြန်ကမြန်နေဗျဥပဒေသွားတာပြောတာနော်အဲ့တော့လောကီလောကုတ်တရားနှစ်ဌာနရှိတယ်နဲ့ကလောကီပြောမှပါလေပရမလောကုတ်တရားနယ်ပယ်မှာသိအဲ့ဒီတော့ခကြီးကတော့သွားနေတာပါပဲဒါကြောင့်မို့ခရီးကလည်းဟောထားတယ်ဘယ်လိုဟောထားလဲအကုန်လုံးတရားကြီးပါပဲလို့အကုန်လုံးတရားကြီးတော့ခရီးကအသိတခါပြန်ဟောပြန်ဘယ်လိုဟောပြန်လဲအသိရဲ့အသိဆိုတော့ဘယ်လိုသိရမှာတော့ဘုရားကတကား6ပေါက်အာယု6ပါးမင်းအတိလို့ဟောတာတော့ဘုရားကဘယ်လိုဟောလဲမြင်တဲ့အပေါ်မှာလည်းအတိနဲ့မြင်ကြားတဲ့အပေါ်မှာလည်းအတိလေးနဲ့ကြားနားတဲ့အပေါ်မှာလည်းအတိလေးနဲ့နားစားလိုက်တဲ့ရတာအပေါ်မှာလည်းအတိလေးနဲ့စားထိလိုက်တဲ့အတွေ့လေးလည်းအတိလေးနဲ့ထိသိလိုက်တဲ့စိတ်ကလေးလည်းအတိလေးနဲ့သိယူတာလည်းအတိလေးနဲ့ယူပေါက်ထားလည်းအတိလေးနဲ့ပေါက်လှမ်းတာလည်းအတိလေးနဲ့လှမ်းထိုင်လာလေအသီးလေးနဲ့ထိုင်အိတ်လိုက်ထားလေးနဲ့အသီးလေးနဲ့အိတ်အကုန်လုံးအသီးကြီးဘုရားဟောတယ်အဲ့တော့စာလိုဆိုလို့ရှိရင်ပြက်သွားတော်၎င်းလျောင်းတော်၎င်းအိတ်တော်၎င်းအသီးကြီးပဲဆိုတော့ဟောအသီးကြီးဘုရားကဟောတာတော့ဘာသိကြမလဲအသီးကိုတခါလိုက်ကြဒါတခါတခါမှမြဥစဉ်ကစိတ်စစ်ထားတော့စိတ်ကလေးတွေကိုနာကြစိတ်ဟောပါဥစဉ်ကအဲ့တော့စိတ်စစ်ထားတော့စိတ်ကလေးတွေအကုန်သိပြီးတော့အဲ့တော့တရားဓမ္မများလင်းတော့ကိုသဘောပေါက်သွားအောင်အဲ့တော့ဘုရားကတရား6ပေါက်ကအာယုံ6ပေါက်အကုန်လုံးအသိကြီးပဲအဲ့တော့တရားကရောတဲ့အကုန်လုံးတရားကြီးပဲတဲ့တရား6ပေါက်အာယုံ6ပေါက်ဘယ်လိုဟောတာလဲဘုရားကမြင်တာလဲတရားကြားတာလဲတရားနားတာလဲတရားစားတာလဲတရားထိတာလဲတရားသိတာလဲတရားထိုင်တာလဲတရားလှမ်းတာလဲတရားအိတ်လိုက်ထားလေးလဲတရားယူတာလဲတရားပေါက်တာလဲတရားအကုန်တရားကြီးလေအဲ့တော့တခါသဘာဝခွဲလိုက်ကြတော့မြင်တာလဲအရှင်ပရမကြားတာလဲအတန်ပရမနာတာလဲအနာပရမစားတာလဲရတာပရမထိတာလဲအတွေ့ပရမသိတာလဲဓမ္မပရမအကုန်လုံးပရမကြီးပဲအဲ့ဒီပရမသဘောပေါက်သွားပြီဆိုလို့ချင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသူတရားမှန်တယ်ငါတရားမှန်တယ်ညင်းဖို့မလိုပါဘူးဘာကြောင့်လဲအရေးကြီးဆုံးအချက်ကအယူမအမမအစွဲမမိစ္ဆာဒိဋ္ဌိပြုတ်သွားဖို့အရေးကြီးပါလေ။အဲ့တော့မိစ္ဆာဒိဋ္ဌိပြုတ်မှသာလေအပေတကားဖြစ်ကြ။အနောက်မဟုတ်လို့ရှိရင်မိစ္ဆာဒိဋ္ဌိမှမပြုတ်လို့ရှိရင်လူဆယ်သိန်းစီလူတယောက်ဖြစ်။ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမှမပြုတ်ခွင့်။အဲ့ဒီတော့အရေးကြီးဆုံးအချက်ကအခင်းပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။အသံပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။အနံ့ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။ရတာဤရုပ်ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့။အတွေ့ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့ဓမ္မပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အဲ့ဒီမိစ္ဆာဒိဋ္ဌိပြုတ်မှအပေတကားပိတ်ကြမယ်အပေတကားပိတ်မှနိဗ္ဗာန်တကားဝင်ရမယ်အဲ့ဒီတော့တရားဓမ္မများလည်းပဲအတိစိတ်လို့ဘုရားကဟောထားတော့ဒါကြောင့်မလို့တရားဆိုတာအမြင်ပေါ်မှာမြင်တာနဲ့လည်းသောတာပန်တည်နိုင်တယ်ပြညာပြောမှာပရမတ်ပေါ်တော့သောတာပန်ဆိုတာပြညာပြောတာနော်အဲတရားဓမ္မများသဘောပေါက်အောင်လို့တချို့ကပြောလို့ပြောတာရှိတယ်ဘယ်လိုပြောလို့ပြောတာရှိလဲကိုရထားတဲ့ကိုသိကိုသိထားတဲ့စိတ်တွေပြောမှာဗျာတရားကောင်မများရဲ့တချို့ကတော့ပြောလို့ပြောတာရှိတယ်ဒီလိုမပြောကောင်းဘူးလို့ဒီလိုဆိုတယ်ဖခင်ကပြောထားတယ်
ဥပဇင်းသိုံဆင်းနေတာတရားတော်မှာညဘယ်လိုပြညတ်တော်ထုတ်လိုက်သေးလဲသိဆိုင်တော်ဥပဇင်းတဲ့အဲဥပဇင်းဆုံးမတဲ့ကမောဟာသာဆရာကလူတို့ကာမပဋ္ဌလွန်မြောက်သွားတဲ့ဇန်တရားမတရားဖို့တရားမပြောအောင်ဘယ်လိုမပြောရတာတုံးနဲ့တရားတော်မတွေကိုဂုံတွေပကာသနာတွေလိမ့်လေစီပြားပြီးတော့မပြောနဲ့ဟောဒီတစ်ချက်ရှိသွယ်ဝိုက်ချင်းနဲ့စကားမပြောအောင်သွားဝိုက်ချင်းလိမ့်ဒီနှိပြပြီးတော့မပြောအောင်ဒါနဲ့မလိမ့်ရင်ရောဒီတစ်လုံးတစ်ခါလာပြန်မလိမ့်ရင်ရောတဲ့မလိမ့်ရင်တော့ပြောပေါ့လိမ့်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒါသရုပ်္ခသိက္ခာဘုတ်တဲ့ဖခင်ကပြညတ်တာဒါလိမ့်ပြောမှာဆိုလို့အဲ့ဒီတော့ဇာမက်ဖို့တရားဘုတ်တဲ့ကာမအဲကုသိုလ်ကာမပဋ္ဌလွန်မြောက်သွားတဲ့ဇန်တရားမတရားဖို့တရားကိုမပြောရဘူးတဲ့လိမ့်လေလှည့်ပြပြီးတော့လိမ့်မပြောနဲ့နေမပြောနဲ့ဆိုလို့ရှိရင်မှန်လို့ရှိလို့ရှိရင်ပြောတော့ရောဘာဖြစ်တယ်လဲတဲ့အနော်ဒီစိတ်တွေခေါ်လိုက်တော့လူတို့ဤကုသိုလ်ကာမပဋ္ဌမြောက်တဲ့စိတ်တွေလွန်မြောက်သွားတဲ့စိတ်တွေဟောရင်ရောအပြစ်ရှိမလားတဲ့မှန်တာပြောတာလိမ့်တော့မပြောဘူးလိမ့်ပြောလို့ရှိရင်တော့အဲ့ဒါမှဒုက္ခဖြစ်ပြီလိမ့်မပြောဘူးအဲ့ဒီတော့တရားဓမ္မများလည်းသဘောပေါက်ဖို့ကအခုဟာလောကကြီးမှာဖြစ်ပြနေကြလို့သဘာဝသဘောတရားကိုလက္ခဏာကိုပြောကျင်လို့တရားဓမ္မများစိတ်တွေကိုပြောကျင်လို့ဒါကြောင့်မို့တချို့ကတော့ဒီစိတ်တွေဟောလိုက်တဲ့အချိန်ကအာဇံတရားဟောမက်တရားဟောဘုတရားဟောအာသရုတ်္တသိက္ခာပုတ်လို့ဒီလိုပြောနေပြောတာရှိပါတယ်ဒါကြောင့်မို့လို့ဥပဇင်းကတရားဓမ္မတွေကလည်းအခုရှည်တုံးရှိကဆိုလို့ကျင်ဥပဇင်းကလည်းဘုံတုံးကကိုယ့်ဖို့ကိုယ်လောက်လာတာပါလို့ကိုယ့်ဖို့ကိုယ်လောက်လာတော့သာသနာဤအချိန်ကြောင့်နောက်ပိတ်ဆုံးသာသနာအချိန်ကြောင့်ပေါ်လို့ဒါလည်းအခုဝင်လဲလာခြင်းကြောင့်မလို့ဥပဇင်းကတရားငကိုတော့ကတရားဟောဖို့တရားပြဖို့ဒီလိုမရှိရပါဘူးစိတ်တွေကိုဖို့ကိုလောက်လာတာသူများဖို့မပါခဲ့ပါဘူးအဲ့ဒီတော့အခုသာသနာကြီးကနောက်ပိတ်ဆုံးသာသနာကြီးမှာဝင်လာတဲ့အချိန်ခါကျတော့ဒကာဒကမတွေကနေပြီးတော့အရှင်ဘုရားတပည့်တော်တို့သို့ဆုံးမဩဝါဒဝိပဿနာဉာဏ်ဒီဝိပဿနာစိတ်တွေဖြစ်အောင်သို့ဆုံးမဩဝါဒပေးပါဘုရားဆိုပြီးတော့ဩပိတ်ဆောင်လို့လာပြီးတော့ဒကာဒကမများအသိဉာဏ်ဒီကဘာလာသတ်တဲ့တက်ကစိတ်ရိုက်စိတ်ယုံမာတွေဖြစ်လာတဲ့စိတ်တွေဟာဖြင့်သို့ဆုံးမဩဝါဒပေးပါဗျာဒီလိုဆိုလို့အဲဘယ်နယ်မြေတွေတရားလိုက်ဟောရတဲ့တတော်လေးကအဲတဝဲကပြန်လာသွားတဝဲမျိုးကပြန်လာရင်အဲကြောင်းမှာဘယ်လောက်နားရလဲလင်းကားရဲ့ပဲနားရပြီးတော့အင်းမမျိုးကြီးကိုသွားဟောရအင်းမမျိုးကြီးကနေပြီးတော့အခုရန်ကုန်မျိုးကြီးမိုးကောင်းအဲအခုဟောရအခုမိုးကောင်းကနေပြီးတော့အခုအဲငားရဲ့ပဲနားပြီးတော့မြောက်ဥက္ကလာပါဟော၃ရက်ဟောရအောင်မယ်ဘာကြောင့်လဲတဲ့ဥပဇင်းဟာကြောင်းကူမှာအဲခြေကြီးတွေလည်းရှိပါတယ်ဝါရော50ဝါရော40ကျော်တွေဝါရော30ကျော်တွေအဲပြီးတက6ချားတဲ့ပုဂ္ဂိုလ်ကြီးတွေရှိပါတယ်အဲဥပဇင်းကလည်းပရိယမကြုံးကြေတော့ဒီဆရာတော်ကြီးတွေကနေပြီးတော့ဟေးဥက္ကဋ္ဌအဲစားလို့ကဒီလိုဆိုတယ်အဲမင်းခန္ဓာကဘယ်လိုမြင်တယ်လဲဆိုတော့မှန်လားပါဗျာတပြီတော့ခန္ဓာကနေပြီးတော့စိတ်တွေဖြစ်ပုံတွေဟာအတိတ်စိတ်ကပြစ္ဆုတ်ပန်စိတ်ကအနာဂတ်စိတ်ကအမြင်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အသံပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အနံပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်ရပါဤရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အတွေ့ရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အဲဓမ္မပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်တပြည့်တော့အတိတ်စိတ်လည်းမရှိပါဘုရားပြစ္ဆုတ်ပန်စိတ်လည်းလွတ်နေပါပြီဘုရားအနာဂတ်စိတ်လည်းတွတ်နေပါပြီဗျာအဲ့ဒီလိုတက္ကသိုလ်6ပေါက်ကအာယုံ6ပါးကဖြင့်အခင်းရဲ့အသားရဲ့အနရဲ့ရပါရဲ့အတွေ့ရဲ့ဓမ္မရဲ့အဲ့ဒီတက္ကသိုလ်6ပေါက်ကအာယုံ6ပါးအတိတ်လည်းမရှိတော့ပါဗျာအနာဂတ်လည်းမရှိတော့ပါဗျာပြစ္ဆုတ်ပန်းလည်းမရှိတော့ပါဗျာအတိတ်အနာဂတ်ပြစ္ဆုတ်ပန်းကာလသုံးပါးလွတ်မြောက်တဲ့ဝိမုတ်တိဖြစ်နေပါပြီဗျာဒီလိုပြောရတယ်ဗျာလို့ကိုရထားတဲ့တရားကိုပြောတာမှန်တာပြောတဲ့ဥစ္စာပဲသရုတ်္ထသိက္ခာပုတ်များရှိသေးလားဆရာတော်ကြီးတွေကမေးလို့ပြောရဆိုရပါတယ်လို့ဥပဇင်းကဒါကြောင့်မလို့ပြဉ္ညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်ဘာကြောင့်လဲတဲ့ဥပဇင်းကဘာကြောင့်လဲတဲ့ပြဉ္ညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်တော့ဥပဇင်းတို့ပေါ်ပြီးနေမြင်မှာသာသနာတန်ရှင်းရေးဆိုတာလည်းရှိပါတယ်သံဃာတော်အရှင်မြတ်များကြီးခြေကြီးဝါကြီးတွေမှာသံဃာတော်တစ်ချောင်းဆိုတာရှိကပြဉ္ညာထွက်ထားပါတယ်လို့သာသနာတန်ရှင်းရေးတဲ့ဟုတ်သာသနာ့တန်ရှင်းရေးဆိုတဲ့ဥစ္စာကြီးစီးဝေးလုပ်ပြီးတော့သံဃာတရားတစ်ထောင်လောက်ရှိတယ်။ဥစဉ်တော့မရောက်ပါဘူး။ဥစဉ်ကုန်နေကနေ။ဥစဉ်ကုနာကိုလာပြီးတော့စိုက်ပျိုးယုံကြီးကိုတခါတည်းကိုမန်းတိုက်ကြီးအကြီးကျယ်ထိုးပြီးတော့အစိုးရမင်းများကနေပြီးတော့သာသနာ့တန်ရှင်းရေးဆိုပြီးတော့လုပ်။ဟောအခုကဥစဉ်က ရှေ့ကပညာကတော့ထွက်သွားပါပြီတော့အခုကနောက်ကနေပြီးတော့ဥပဇင်ကနေပရမတ်ရှင်းရတော့ဘာလဲတဲ့အသိတွေရှင်းတာပြောတာကဘာလာဇန်တည့်တဲ့ကစိတ်ရိုက်စိတ်ယုံမာတွေဖြစ်ပြနေတဲ့စိတ်တွေဟာကိုအဲ့ဒါသဘာဝစိတ်ဖြစ်သွားအောင်တရားပြတရားဟောတရားပြတဲ့ပုံပါဘာလဲတဲ့ကဘာလာဇန်တည့်တဲ့ကစိတ်ရိုက်စိတ်ယုံမာတွေဟာဖြင့်တရားပြတဲ့ဌာနတွေဟာဘာလဲတဲ့စိတ်တသသေးယုံမြကဘာလာဇန်တည့်တဲ့ကဘယ်စိတ်တွေကိုဆုံးမပေးနေတယ်လဲတဲ့လောဘစိတ်ဒေါသစိတ်မောဟစိတ်အဲ့ဒီစိတ်တွေဆုံးမပြီးတော့ဒီစိတ်နဲ့အဲဒီစိတ်မဖြစ်အောင်လောဘစိတ်မဖြစ်အောင်ဒေါသစိတ်မဖြစ်အောင်မောဟစိတ်မဖြစ်အောင်မာမာနစိတ်တွေမဖြစ်အောင်အဲ့ဒီစိတ်တွေကတရားဌာနတွေမှာဒီစိတ်တွေကိုဆုံးမနေတဲ့စိတ်အဲ့ဒါကြောင့်မလို့စိတ်တစားဖေးယုံစိတ်တစားဖေးယုံကြီးတနေ့လည်းဥစဉ်တို့ကူပါလေအဲသံဃာတော်အရှင်များများ30ကျော်ဖြည့်ကြီးဝါကြီးတွေသီလရှင်တွေယောဂီပုဂ္ဂိုလ်တွေဟာစိတ်တစားဖေးယုံကြီးဖြစ်လို့စိတ်တွေကိုအတိတ်ကာလတုန်းကပြုကျင့်လာတဲ့စိတ်တွေဟာကဘာလာသံတရတဲ့ကစိတ်တွေဖြစ်လာတဲ့စိတ်တွေဟာလောဘစိတ်ကဒေါသစိတ်ကမောဟစိတ်ကမာနစိတ်ကအဲ့ဒီစိတ်တွေကိုပြုပြင်ပြီးတော့စိတ်တွေပြင်ပေးနေပါလေလို့။ဘာကြောင့်လဲတဲ့ကဘာလာသံတရတဲ့ကဒီစိတ်တွေဖြစ်ခဲ့တာကိုဒါကြောင့်မို့ဘုရားကလည်းအသိဟောပါလေလို့။အသိကိုဒါကြောင့်မို့တရားတော်မှာများအဲအသိပဲဟောပါမယ်လို့ဥပဇင်ခန္ဓာကိုတွေ့ထားတဲ့စိတ်တွေဖြစ်ပုံတွေဟာကိုသိစိတ်ကလေးတွေဟာပြင်ဘယ်လိုစိတ်ကလေးတွေဖြစ်ပုံလဲအဲ့တော့ဘုရားကဟောထားတာစိတ်ပဲဟောပါတယ်လို့အဲ့တော့စိတ်ပဲတရားဓမ္မများဖောက်တယ်ချာအဲ့တော့ဒီကနေ့ညတော့လောကီလောကုတ်တရားနှစ်ဌာနရှိတယ်ဒီကနေ့ဟာလောကုတ်တရားဇာပွဲကြီးပေါ့ဗျာအဲလောကုတ်တရားဇာပွဲကြီးဒီကနေ့တော့ပညာလို့ပြောတာနော်လောကုတ်လောကီကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကီဇာပွဲသွားလောကုတ်တရားဇာပွဲကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကုတ်တရားဇာပွဲလားအဲ့တော့လောကီလောကုတ်တရားနှစ်ဌာနရှိတယ်အခုလည်းပဲရွှေမန်းတင်မောင်းတို့စိန်အောင်မင်းတို့ဘိုင်စကုတ်တို့ဆိုတာဒါလည်းလောကီဇာပွဲပေါ့ပြောပေါ်ရှင်ပွဲတိတခါတည်းကိုတခကြီးရတယ်အခုလည်းပဲအဲတရားဌာနတရားပွဲကြီးပါပဲတရားပွဲကြီးကပါလေလောကုတ်တရားဇပ်ပွဲကြီးဟုတ်ပြအဲလောကုတ်တရားဇပ်ပွဲပါပဲဒါဒီကနေ့ဖို့မှာအစပဲအဲ့တော့လောကုတ်တရားဇပ်ပွဲကြီးကဒီကနေ့အစလေးဖြစ်ပါလေဆိုအဲလက်ဖြင့်ကတညတပည့်ခါတညတနင်္ဂနွေနေ့နေ့ကင်းတနင်္ဂနွေနေ့ညဟောလေးဌာနလေးကြီးဥောပါငားတယ်ဗျဥဒင်းကိုဒီသာသနာမှာအရှင်ဘုရားတဲ့သူကလောဘကအနိုင်ရှိတဲ့ပုဂ္ဂိုလ်ဗျ။ဘာကြောင့်လဲတဲ့ဥပဇင်ကတနေ့ငွေနေ့ဘယ်တော့မှမပေးဘူး။ကျောင်းမှာအနုထေကြီးဝါကြီးတွေတရားကပြနေရတာဟုတ်။ပြနေတော့ဟောအခုဥပဘာကတခါတည်းပိတ်ချဘယ်လိုပိတ်ချလဲလို့ဆိုတော့စနေအဲတောက်ကြစနေတနေ့ငွေပါဆိုတော့လုပ်ပြရတာတော့လက်လျှော့လိုက်ရ။နော်တနေ့ငွေနေ့နေ့ခင်းမှာတရားပွဲတောင်းဟောလေးကြီးဖြစ်တယ်ဗျ။အဲဒီတော့ဥပဇင်တရားသတ်ပြီးသားဖြစ်တော့အခုတရားသတ်ပြီးသားဖြစ်တော့ဥပဇင်ကဒီမဲ့ရောရမှာသို့လို့အခုပြန်ပြီးတော့ဒီမဲ့လေးကြီးခံရတယ်။အဲ့ဒါတရားတော်များရဲ့ဦးဇင်ဟာတရားတော်များစိတ်ကလေးတွေကိုအခုကပြောပါတော့မယ်လို့ဟောပါတော့မယ်လို့အကျင့်နယ်ကနေပြီးတော့ဒါကြောင့်မလို့တရားဆိုတဲ့ဥစ္စာကသူတရားမှန်တယ်ငါတရားမှန်တယ်မဟုတ်ဒီလိုမဟုတ်ပါဘူးခုနကဟောခွာတယ်မြေကြီးငါခွေမြေငငါရာစီစင်းတဲ့ရေဟာသမုတ်တရားရောက်ကြပါပဲလို့သဘာဝကျသွားဖို့အရေးကြီးပါတယ်လို့အဲတချို့တော့လည်းပြညတ်ဒီတင်းတယ်ပရမသဘောမပေါက်ဘူးအဲ့တော့ပရမတ်သဘောပေါက်သွားပြီဆိုရင်ညင်းဖို့မလို့သောတာပန်ပြညာလို့ပြောတာနော်သောတာပန်သောတာပန်ညင်းဖို့လိုသေးသလားမလိုပါဘူးအဲ့တော့သရာဂံညင်းဖို့လိုသေးလားမလိုပါဘူးအနာဂံအနာဂံကာမကိလေသာပယ်သတ်တဲ့ပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းညင်းဖို့လိုသေးလားမလိုပါဘူးတကား6ပေါက်ကအာယုံ6ပါးမျက်တီကမျက်တီတကားနားတကားနှာခေါင်းတကားဗဇာတကားကိုယ်တကားမနောတကားတကား6ပေါက်ကအာယုံ6ပါးယောစီချင်းကိလေသာအာဘဝကုန်ခန်းနေတဲ့ပုဂ္ဂိုလ်ချင်းညင်းဖို့လိုပါသေးလားညင်းတာကတော့ဘာလဲတဲ့ညင်းတဲ့ပုဂ္ဂိုလ်တွေကြောင့်မသိလို့ညင်းတာပါဗျာသိရင်မညင်းပါဘူးဘာကြောင့်လဲတဲ့သောတာပန်ညင်းသောတာပန်ညင်းဖို့မလိုဘာကြောင့်လဲတဲ့သူလည်းပဲအယူမအမမပြုတ်တာလေကိုလည်းပဲအယူမအမမဒိတ်မိစ္ဆာဒိဋ္ဌိကြီးပြုတ်ကိုကလည်းကာမကိလေသာခေါင်းပါဒီကလည်းကာမကိလေသာခေါင်းပါဘယ်လိုမြင်လို့ဘယ်လိုသိလို့ခေါင်းပါဘယ်လိုမြင်လို့မိစ္ဆာဒိဋ္ဌိပြုတ်တယ်ဟောအမြင်ဒီအသိဒီလာလိမ့်မယ်ဗျာသိအဲ့တော့ဝိပဿနာယောဂီပုဂ္ဂိုလ်ဒီစိတ်တွေကိုဘုရားကဟောပါတယ်လို့ဒါကြောင့်မလို့အမြင်ပေါ်မှာလဲသောတာပန်ဖြစ်နိုင်တယ်အသိရှိဘုရားကအသိကြီးဟောတာအဲအခြင်းပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်တည်သွားနိုင်တယ်အတ္တပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်တည်နိုင်တယ်အနတ်ပေါ်မှာလဲစိတ်တခဏလေးနဲ့အနတ်ပေါ်မှာကသောတာပန်တည်နိုင်တယ်ယတာဤရုပ်ပေါ်မှာလဲအသိရှိလို့ရှိရင်ယတာဤရုပ်ပေါ်မှာလဲသောတာပန်တည်နိုင်တယ်အတွေ့ရုပ်ပေါ်မှာလဲစိတ်တခဏလေးနဲ့အတွေ့ရုပ်ပေါ်မှာသောတာပန်တည်နိုင်တယ်ဓမ္မရုပ်ပေါ်မှာလဲအသိရှိထားပဲဆိုလို့ချင်းအသိမှန်လို့ရှိရင်ဖြင့်သောတာပန်တည်နိုင်တယ်အသိကလဲနှမျိုးရှိပြန်တယ်ဗျာလောကီအသိရဲ့လောကုတ်တရားအသိရံအသိနှမျိုးဥပါဒံအသိရံ ဥပါဒံလွတ်တဲ့အတိယခန္ဓာ၅ပါးဖြစ်နေတဲ့အတိယခန္ဓာ၅ပါးလွတ်နေတဲ့အတိယအတိဘုရားခန္ဓာ၅ပါးပဲဟောတယ်ခန္ဓာ၅ပါးဖြစ်နေတဲ့အတိခန္ဓာ၅ပါးဥပါဒံဖြစ်နေတဲ့အတိခန္ဓာ၅ပါးပေါ်မှာဥပါဒံဖြစ်နေတဲ့ခန္ဓာ၅ပါးဖြစ်နေတဲ့ဥပါဒံဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးပေါ်မှာဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးကိုခန္ဓာ၅ပါးကိုလွတ်နေတဲ့စိတ်ကစိတ်ဘုရားဟောတာကိုအဲ့ဒါဒကာဒကာမများအခုကယောဂီတွေနည်းနည်းလေးရင့်ရင့်လာတော့အသေးစိတ်ပြီးတော့ဟောရတော့မှာဟုတ်ကြ။အဲ့တော့ဘုံတုံးကတော့ဥပဇင်ကအကျဉ်းစားတက်သဘောတွေဟောတယ်။ဒီတခါကျတော့ပုံကိုယ်တွေပုံကိုယ်တွေရဲ့သိလောက်ပါပြီဆိုပြီးတော့6လက်6ဝါရနေပြီလို့6လက်6ဝါရတော့အဲ့ဒီတော့ဘုရားကခန္ဓာ၅ပါးဟောထားတော့ခန္ဓာ၅ပါးအသေးစိတ်ပြီးတော့ခန္ဓာ၅ပါးဥပါဒါဖြစ်ပုံခန္ဓာ၅ပါးမှာပရိစ္ဆသမုပ္ပါယက်နေပုံခန္ဓာ၅ပါးအတိတ်အနာကပြစ္ဆုတ်ပံလွတ်နေဘူးအဲ့တော့ကာလသုံးပါးလွတ်မြောက်သွားဘူးအဲ့ဒီစိတ်တွေကိုသေသေချာချာစိတ်ကလေးတွေကိုပြောပြပါမယ်လို့ဟောကိုယ်ခန္ဓာကိုရှာတာလို့ပြီးတာဟောကိုယ်ခန္ဓာကိုရှာမှသိမှာကိုစိတ်တွေအဲ့တော့အတိတ်ကြပြန်တော့လည်းနှစ်နယ်ရှိပါတယ်လို့အတိတ်ဟာငါတို့ဟာဖြင့်အတိတ်မှာတချို့ရှိတယ်ဘာကြောင့်လဲတဲ့အပြောပရမအလုပညာအပြောပညာအလုပရမဟောနှစ်ဌာနရှိကြမယ်စိတ်တွေခွဲခြင်းလို့နော်အဲ့တော့တရားဓမ္မများလဲအဲကျင့်တော့ကျင့်ကြအထုံနေရပါရဲ့တချို့မေးလိုက်လို့ရှိတော့ရှင်ပြက်ဘလောက်ကြာပါလဲကျင့်တာအနည်း20ရှိပါပြီ15နှစ်ရှိပါပြီမေးကြည့်လိုက်လို့ရှင်မိစ္ဆာဒိဋ္ဌိတန်းလာကြီးဒိဋ္ဌိလည်းမပြုတ်ဘူးအဲထိုင်ရတော့ထိုင်ရပါတယ်တင်မာကြီးဂျွတ်တွေကိုတဲ့ရောဒိဋ္ဌိလည်းမပြုတ်အပယ်လည်းမလုပ်ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမပြုတ်ဘူးအဲ့ဒါကြောင့်မလို့အပြောပညာအလုပ္ပရမအပြောပရမအလုပညာအဲ့တော့အပြောပညာအလုပရမသဘောကိုလည်းနောက်သိကြခွဲအပြောကပရမအလုပညာအပြောပရမအလုပညာကြီးကတော့နေပါမယ်တော့မရဘူးဒိဋ္ဌိလည်းမပြုတ်အပြောပညာအလုပရမအဲ့ဒါကပါလေဒိဋ္ဌိပြုတ်မယ်အဲသဘောပေါက်အဲ့တော့အပြောပညာအလုပရမအပြောပရမအလုပညာပညာကဘယ်ဟာလဲတဲ့အပြောကတော့ ਪਰ မတ်ပဲ ਪਰ မတ်ပြောရတာအလုံးကြတော့ပညာကြီးဘယ်လိုပညာလဲတဲ့ဒိဋ္ဌိမပြုတ်တာပြောတာနော်အဲ့တော့အပြောကတော့ ਪਰ မတ်သဘောကိုဘယ်လိုပြောလိုက်တယ်လဲတဲ့ဝါရောယုတ်မြင်တာအသင်းယုတ်ကြားတာအသံယုတ်နာနာအနံယုတ်စားလိုက်တာရတာယုတ်ထိလိုက်တာအတွေ့ယုတ်ပြီးလိုက်တာဓမ္မယုတ်အဲ့ဒါပါလေအပြောပရမအပြောပရမမမမူလာမမရအဲ့တော့အပြောပရမကရှုလိုက်တဲ့အချိန်ခါကျတော့ယုံနာရှုသလားမရှုဘူးဘယ်လိုရှုလိုက်တယ်လဲအပြောပရမအလုတ်ပညာကဘယ်လိုရှုလိုက်လဲရှုပုံနေတော့အဲ့တော့အပြောတော့ပရမပဲအလုတ်ကျတော့ပညာကြီးဖြစ်ဘာရောက်ပညာကြီးဖြစ်တယ်လဲအပြောပညာအလုပ္ပရမအပြောပညာကဘာလဲတဲ့ဝေဒနာရှုတာပေါ့ဝေဒနာရှုလိုက်တော့အလုံကြတော့ဘာလဲတဲ့ ਪਰ မတ်ကိုရှု ਪਰ မတ်အယုံပြုဒါကြောင့်မလို့ဘုရားကဟောတာခန္ဓာ၅ပါးဟာဘာရှုတယ်လဲခန္ဓာ၅ပါးလို့ဘုရားဟောရုပ်ပဲခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရတဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးဘယ်ခန္ဓာတွေကိုရှုသလဲယုပ္ပခန္ဓာကိုရှုသလားဝရဏခန္ဓာကိုရှုသလားသင်ညေခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုလားဝိညာဏကိုရှုသလားနံခန္ဓာ၄ပါးဘယ်ခန္ဓာကိုရှုယုပ္ပခန္ဓာရှုဝရဏရှုခန္ဓာ၅ပါးတဘာဝကိုရှုလိုက်ရင်ဖြစ်ရင် ਪਰ မတ်ပေါ့နံခန္ဓာ၄ပါးတဘာဝမှာမရှုလို့ရှိရင်ပညာကြီးရှုနေလို့ကတော့မရပါဘူးဒါကြောင့်မလို့အပြောပရမအလုတ်ပညာအပြောပရမကတော့ပြောတာကတော့ပရမပဲအလုတ်ကြတော့ပညာကြီးဖြစ်နေတယ်ဘယ်လိုရှုနေတယ်လဲတဲ့အပြောပရမအလုတ်ပညာကရှုလိုက်တဲ့အချိန်ကဝေဒနာတစ်ခုပေါ်လာနောက်ကြတော့မှစိတ်တွေတစ်ခါပြန်ခွဲအမှန်တရားအမှားတရားစိတ်တွေကိုနှစ်ဌာနအဲ့တော့ရှုလိုက်တဲ့အချိန်ခါမှာတချို့ဘုရားကဟောထားတယ်ပမထကတော့40ရှိပမထ40ရှိတော့ပေါက်တော့တစ်ခုပါပဲ
သမထကကြိုက်ရလောက်ကြတာပဲအလို့မဲကတချို့ကတော့မဲတွေယူတယ်တချို့ကတော့နှာသီးယူတယ်တချို့ကတော့ဗိုက်ယူတယ်တချို့ကတော့ခြေထောက်ကိုယူတယ်သမထကတော့ယူလိုက်တာအဲနောက်ကျတော့စိတ်ကလေးပြောင်းသွားဖို့အရေးကြီးမပြောင်းလို့ရှိရင်တော့မရဘူးသမထအရေးကြီးဘာကြောင့်လဲတဲ့ပြည့်ညတ်ကြီးအဲ့တော့အပြောပရမအလုပ်ပြည့်ညတ်ကပြောတော့ပရမပဲရှုလိုက်တဲ့အချိန်ခါကျတော့ဓာတ်ကြီးလေးပါလက္ခဏာသဘာဝပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလိုက်ကလေးအပြောကတော့ပရမကိုပြောရှုကဓာတ်ကြီးလေးပါပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလဲတဲ့ပထဝီအာဘောတေသောဝါရောတဲ့ဓာတ်ကြီးလေးပါရှိဒီဓာတ်ကြီးလေးပါကလည်းပဲတဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာတွေဖရဟောရုပ်ဝေဒနာတွေပဲတဲ့အဲ့တော့ဓာတ်ကြီးလေးပါဤဖောက်ပြန်ခြင်းရုပ်ဝေဒနာတွေကိုဘုရားကသေးသေးချာချာအထင်ရှားကြီးဟောပါလေရဲ့ဒါနဲ့အပြောကြတော့ ਪਰ မတ်ကိုပြောတယ်ရှုတာကြတော့ဘယ်လိုရှုလိုက်လဲဓာတ်ကြီးလေးပါပေါ်လာတော့တင်းနာကြီးပေါ်တော့တင်းနာကြီးကိုသိတယ်တင်းနာကြီးကိုရှုတယ်အဲ့ဒါပါလေတဲ့ပြောတော့ ਪਰ မတ်သဘောပြောလိုက်တယ်ရှုတာကတော့ပြည့်ညက်ကြီးရှုဘာကြောင့်လဲအပြော ਪਰ မတ်အလုပ်ပြည့်ညက်ရှုတယ်ဆိုတော့ပါလေတဲ့တင်နာပေါ်တော့တင်းတယ်လို့ရှုတယ်တောင်းနာပေါ်လို့တောင်းတယ်လို့သိတယ်တောင်းတယ်လို့ရှုတယ်ထုံနာပေါ်တော့ထုံတယ်လို့သိတယ်ထုံတယ်လို့ရှုတယ်ကျင်နာပေါ်တော့ကျင်တယ်လို့သိတယ်ကျင်တယ်လို့ရှုတယ်အောင့်လာတာပေါ်တော့အောင့်တယ်လို့သိတယ်အောင့်တယ်လို့ရှုတယ်ကြိုက်လာတာပေါ်တော့ကြိုက်တယ်လို့သိတယ်ကြိုက်တယ်လို့ရှုတယ်ကြက်တာပေါ်တော့ကြက်တယ်လို့သိတယ်ကြက်တယ်လို့ရှုတယ်ချွေးတွေယူကြလာတာပေါ်တော့ချွေးတွေယူကြလာတာလို့သိတယ်ချွေးတွေယူကြလာတာလို့ရှူတယ်အဲဒါထတာထလိုက်တော့ထတာပေါ်တော့ထတယ်လို့သိတယ်လှမ်းတာပေါ်တော့လှမ်းတယ်လို့သိတယ်လှမ်းတာကြီးကိုရှူတယ်ဘုရားကတော့ယုံနာကိုရှူရမယ်တဲ့အကြောင်းနဲ့အကျိုးပဲတဲ့ဘုရားကတော့ဒီလိုဟောတယ်အခုတော့အပြောပရမအလုပ်ပြည့်ညတ်ဖြစ်နေလို့ဒါကြောင့်မလို့တရားဓမ္မတွေစိတ်တွေကိုသိဖို့ဒါကအပျောပရမအလုတ်ပညာကျုပ်ပုံလေဒါကြောင့်မလို့ဒီအပျောပရမအလုတ်ပညာကတော့တင်နာပေါ်တင်တယ်လို့ရှုလိုက်ပြီဆိုလို့ချင်းတင်တဲ့ဟာကြီးကိုဥပါဒံခန္ဓာ၅ပါးဖြစ်ကုန်ပြီဘာကြောင့်လဲတဲ့အဲ့ကဘာလာသန်းတည့်တဲ့ကလည်းတင်တာလည်းသိခဲ့တယ်တောင်းတာလည်းသိခဲ့တယ်ထုံတာလည်းသိခဲ့တယ်အောက်နာလည်းသိခဲ့တယ်ကြက်ထားလည်းသိခဲ့တယ်ချွေးတွေယိုကျလာတာလည်းသိခဲ့တယ်ကိုယ်ဓာတ်လည်းသိခဲ့တယ်အေးဓာတ်လည်းသိခဲ့တယ်လှုပ်ဓာတ်လည်းသိခဲ့တယ်မောဓာတ်လည်းသိခဲ့တယ်ရားဓာတ်လည်းသိခဲ့တယ်ဒါတွေအတိတ်ကလာတဲ့သိအတိတ်ကလာတဲ့ကသိခဲ့တယ်အခုလည်းပြစ္ဆုတ်ပံဒါပဲပြန်သိအဲ့လိုအတိတ်ကလာလဲတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်အတိတ်ကလည်းသိခဲ့တယ်အခုလည်းပဲပြစ္ဆုတ်ပံယုံနာကိုဖခင်ကရှုရမယ်ဆိုတော့အခုယုံနာမရှုဘဲနဲ့တင်းတယ်လို့ရှုတယ်တောင်းတယ်လို့ရှုတယ်ဘာထူးသေးလဲအတိတ်ကရှုနေပဲအတိတ်ကသိနေပဲဘယ်မှာလွတ်မလဲမလွတ်ပါဘူး။ဘာကြောင့်လဲတဲ့။အတိတ်ကလည်းပူတယ်၊ဣတယ်၊လှုပ်တယ်၊ရွတယ်၊ကြိုက်တယ်၊ပွားတယ်၊မြင်တယ်ဒီလိုအတိတ်ကလည်းမြင်နေတယ်။ဘာကြောင့်လဲ?ငါမြင်တယ်၊ငါကြည့်တယ်၊ငါကြားတာကွ၊ငါနားတာကွ၊ငါစားတာကွ၊ငါထိတာကွ၊ငါသိတာကွ၊ငါပွားတာကွ။တငါငါဆွဲလာခဲ့။ဆွဲလာခဲ့တဲ့အဆွဲ။အဲ့ဒီတော့အဆွဲတွေဟာဒီအဆွဲတွေဟာအတိတ်ကလည်းဆွဲလာခဲ့တယ်။အခုပြစ္ဆုတ်ပံတရားထိုင်လိုက်တဲ့အချိန်ခါကြကြတော့လေဒီလိုပဲပြန်ပြီးအတိတ်စိတ်ပဲပြန်ပြီးသိမယ်ဆိုလို့ရှိရင်ဘာထူးသေးလဲတရားမထိုင်တာကောင်းသေးတယ်အပင်မခံပြီးတော့ပရိစ္ဆာသမုပ္ပါဖြစ်နေပြန်ပြီဥပါဒံဤခန္ဓာ၅ပါးဖြစ်ကုန်ပြန်ပြီဘာကြောင့်လဲတဲ့တင်းတဲ့အပေါ်မှာတင်းတယ်လို့သိလိုက်ရဲ့ဥပါဒံခန္ဓာ၅ပါးဖြစ်ကုန်ပြီအဲရာဂစိတ်ကဲဒေါသစိတ်ကဲမောဟစိတ်ကဲအဲ့ဒီရာဂခန္ဓာ၅ပါးဖြစ်တယ်ဒေါသခန္ဓာ၅ပါးဖြစ်တယ်မောဟဤခန္ဓာ၅ပါးဖြစ်ကုန်ပြီဒီစိတ်တွေဒီစိတ်တခဏလေးနဲ့ညာလိုက်တဲ့စိတ်တွေဟာမကြည့်တွက်နိုင်ဘူးမသိတဲ့ခဏလေးနဲ့ရုပ်ကြီးငါတော့နံရီသမိန်လို့ဘုရားကဟောထားဒီစိတ်တွေဟာစိတ်တွေကိုသေးသေးချာချာသဘောပေါက်အောင်ကြည့်လိုက်လို့ရှိရုံရှိရင်ပြအနံကြောက်เสียကောင်းပါလေ။ဘာကြောင့်လဲတဲ့ခန္ဓာ၅ပါးဖြစ်ပုံဒီပေါ်မှာအပြောပရမအလုအပြောပရမအလုပြညရှုပုံလေးဟာဖြင့်ဦးပြင်းကဘာကြောင့်လဲတဲ့စိတ်တစားသေးရုံကြီးမဟုတ်စိတ်တွေပြင်ပေးကြပါဗျာဒိဋ္ဌိပြုတ်အောင်လို့အဲ့တော့တရားဓမ္မများလဲအတိတ်ကာလတုန်းကရှုလာတဲ့သိလာတဲ့အသိတွေကဘယ်လိုသိလာသလဲဒကာဒကမများမြင်တဲ့အမြင်တွေကြားလိုက်တဲ့အကြာတွေနာနဲ့အနာနဲ့စားတဲ့အစာတွေမထီးတဲ့အသိတွေငါမြင်တယ်လို့သိတယ်ငါကြားတယ်လို့သိတယ်ငါနာတယ်လို့သိတယ်ငါစားတယ်လို့သိတယ်ငါထီးတယ်လို့သိတယ် ငါသိတယ်လို့သိတယ်ငါလှမ်းတယ်ငါသွားတယ်ငါယူတယ်ငါပေါက်တယ်ဒါတွေသိလားအခုလည်းပဲတရားထိုင်လိုက်တဲ့အချိန်ကငါမြင်တယ်ငါသိတယ်ငါငါနာတယ်ငါသွားတယ်ငါထိတယ်ငါသိတယ်ငါအိတ်တယ်ငါထိုင်တယ်ငါသွားတယ်လို့ဒီလိုပဲသိသေးသိကြသေးသလားဒီလိုသိလို့ရှိရင်အတိတ်ကသိတဲ့အစီမျိုးဖြစ်နေပြီဘာကြောင့်လဲအတိတ်ကလည်းဒီလိုသိခဲ့ပြီအခုပြစ္ဆုတ်ပံကာလလည်းဒီလိုသိခဲ့ပြီသိနေပြန်ပြီဒီလိုသိနေလို့ရှိလို့ရှိရင်ပြန်တရားဓမ္မများဒိဋ္ဌိပြုတ်ပါမလားအတိတ်ကလည်းပဲသိခဲ့တယ်အခုပြစ္ဆုတ်ပံကာလလည်းတင်းနာပေါ်လို့တင်းတယ်လို့သိလိုက်တယ်တောင်းနာပေါ်လို့တောင်းတယ်လို့သိလိုက်တယ်ထုံနာပေါ်လို့ထုံတယ်လို့သိလိုက်တယ်ဓာတ်ကြီးလေးပါပေါ်လာတိုင်းပေါ်လာတိုင်းဒီအသိဆိုလို့ရှိရင်အခုပြစ္ဆုတ်ပံအတိတ်ကအသိမျိုးသိမဲ့ဆိုရင်အနာဂတ်ကြာပြန်တော့ဒီလိုပဲသိအောင်မယ်အတိတ်ကလည်းသိခဲ့တယ်အခုပြစ္ဆုတ်ပံလည်းဒီဟာပဲသိသေးတယ်အနာဂတ်လည်းဒီလိုပဲသိအောင်မယ်ဘယ်ကနေပါ냐အတိတ်ကအသိကိုလည်းလွတ်ပါမှာအခုပြစ္ဆုတ်ပန်းစိတ်ကိုလည်းလွတ်ပါမှာအနာဂတ်စိတ်ကိုလည်းလွတ်ပါမှာအဲ့ဒီလိုကာလသုံးပါးကိုလွတ်မြောက်သွားပြီဆိုရင်ဝိမု ക്തി ဖြစ်သွားလိမ့်မယ်ဒီလိုမှကာလသုံးပါးမှာမလွတ်တဲ့ပုံကမှန်တယ်မြတော့အတိတ်လိုပဲပြန်ပြီးတော့အတိတ်ကလည်းတင်နာပေါ်တင်းတယ်လို့သိခဲ့တဲ့အခုပြစ္ဆုတ်ပန်းတရားထိုင်လိုက်တဲ့အချိန်ကတင်နာပေါ်သိပြန်ပြီတင်းတယ်လို့သိပြန်ပြီအတိတ်ကာလတုန်းကတောင်းနာပေါ်တောင်းတယ်လို့အခုပြစ္ဆုတ်ပန်းသိပြန်ပြီအတိတ်ကလည်းဒါပဲသိခဲ့တယ်အခုပြစ္ဆုတ်ပံလည်းဒါသိတယ်အနာဂတ်လည်းဒါပဲသိအောင်မယ်အဲ့ဒါပါလေတဲ့အပြောပရမအလုပ်ပြည့်ညက်ကြီးဖြစ်နေလို့အပြောကတော့ပရမပဲပရမတော့ဝါယောတပထဝီတအာဘောတတေဇောတဝါယောတဆိုတော့တွန်းတဲ့သဘောကံတဲ့သဘောအဲဒါတွေကိုသဘောပြောလိုက်တော့အပြောကတော့ပရမဖြစ်အလုပ်ကတော့ဘယ်လိုအလုပ်တလဲအလုပ်ကြတော့ပညာကြီးရှုနေပြီဘယ်လိုရှုလဲတင်းနာပေါ်တော့တင်းတယ်လို့ရှုလိုက်တယ်တောင်းနာပေါ်တော့တောင်းတယ်လို့ရှုလိုက်တယ်ထုံနာပေါ်တော့ထုံတယ်လို့ရှုလိုက်တယ်ပူတာပေါ်တော့ပူတယ်လို့ရှုလိုက်တယ်အေးတာပေါ်တော့အေးတယ်လို့ရှုလိုက်တယ်ကြိုက်တာပေါ်တော့ကြိုက်တယ်လို့ရှုလိုက်တယ်ကြက်လာတာပေါ်တော့ကြက်တယ်လို့ရှုလိုက်တယ်ယူစည်းတာပေါ်တော့ယူစည်းတယ်လို့ရှုလိုက်တယ်မျက်စိနဲ့မြင်လာတာပေါ်တော့မြင်တာကြီးရှုလိုက်တယ်အတန်တခုပေါ်လာတော့ကြာတာကြီးရှုလိုက်တယ်အနတ်တခုပေါ်လာတော့နှာခေါင်းနာနာကြီးကိုရှုလိုက်တယ်ရပါဤရုပ်ပေါ်လာတော့ရပါဤရုပ်ကိုအဲနာအကြောင်းကိုမရှုလိုက်ပါပဲနဲ့အဲစားတာကြီးကိုရှုလိုက်တယ်အဲ့ဒါပါလေတဲ့အပြောကတော့ပရမအလောက်ကတော့ပညာကြီးဖြစ်နေပြီအပြောပရမအလောက်ပညာကြီးဖြစ်လို့ဘယ်တော့မှဒိဋ္ဌိမရှိဘူးအဲ့ဒါပါလေတဲ့အပြောပရမအလောက်ပညာကိုအဲ့ဒီလိုဆိုရင်ဒိဋ္ဌိပြုတ်ပါသေးကနီးဆဲဆဲကြဒီအသိပဲရှုတော့ပါသေကနီးဆဲဆဲကြပြီဆိုရင်တင်နာကြီးပေါ်တော့တင်းတယ်တင်းတယ်ဆိုရင်ဝေဒနာတဏှာကုနေပြီဝေဒနာမှာဥပါဒံဖြစ်နေပြီဝေဒနာမှာမခံစားခြင်းနဲ့ဒေါသစိတ်တွေဖြစ်ကုန်ပြီစိတ်တွေဖြစ်ကုန်ပြီအဲအပဲလောက်ပါဘယ်တော့မလို့ဘာကြောင့်လဲအပြောပရမအလုပညာဖြစ်နေတယ်အဲ့တော့အပြောပရမအလုကတော့ပညာဖြစ်တယ်ဒါကြောင့်သေကနီးဆဲဆဲအခုလာရောက်တဲ့ဒကာဒကာမတွေဓာတ်ကြီးလေးပါကတော့တဘာမှသတ်ပါလိမ့်မယ်ဒီဓာတ်ကြီးလေးပါဤသဘာဝတရားတွေကဖះကဘာဟောတာလဲတဲ့ရုပ်ဤသဘောတဲ့နာဤသဘောတဲ့ခန္ဓာဤသဘောတဲ့အာရဏဤသဘောတဲ့သစ္စာဤသဘောတဲ့ဖះကဟောတာအဲ့တော့ဒီရုပ်နဲ့ဒီနာဘယ်ခန္ဓာကိုရှုသလဲရုပ်ပတ်ခန္ဓာကိုရှုသလားဝေရณะခန္ဓာကိုရှုသလားသင်ညက်ခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုသလားဝိညာဏံကိုရှုသလားအဲ့တော့ရှုပုံလေခန္ဓာတဘာဝရှုလို့ရှိရင်ခန္ဓာတဘာဝတဘာဝကိုသုံးသွားပြီဆိုရင်နိဗ္ဗာန်သွားပါလေဝေရณะခန္ဓာရှုရင်ဝေရနာဤလက္ခဏာတဘာဝပါမြင်ညပေါက်သွားပြီဆိုရင်နိဗ္ဗာန်သွားမယ်ယူပက်ခန္ဓာရှုလိုက်ပြန်လို့သဘောပေါက်သွားဒီလိုမှမရှုကြဘူးဆိုလို့ရှိရင်နာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးလို့ဘုရားဟောတယ်ခန္ဓာ၅ပါးတဘာဝမှမရှုဘူးလို့ဆိုရင်တင်နာကြီးရှုမယ်တောင်းနာကြီးရှုမယ်မြင်နာကြီးရှုမယ်ကြားနာကြီးရှုမယ်ဆိုရင်အဲကျင်းသေးပြီဘာကြောင့်လဲမြင်တဲ့အချိန်ကမှအဲခန္ဓာ၅ပါးယုံနာတရားပြတ်တော်မယ်ဆိုလို့ချင်းခန္ဓာ၅ပါးကိုလည်းမသိယုံနာတရားကိုလည်းမသိနာဤအာယုံရောက်ဖြစ်နေတဲ့ဥပါဒံခန္ဓာတွေကိုလည်းမသိသေကံကြီးဆဲဆဲကြပြီဆိုရင်အကြောင်းအာလျောစွာတိုက်ခိုက်တော်မယ်ဂတိကလာတော့မယ်ငခုတုံးကမြင်တာကြီးရှုတယ်ကြားတာကြီးကိုရှုတယ်နာတာကြီးကိုရှုတယ်မစားတာကြီးကိုရှုတယ်ထိတာကြီးကိုရှုတယ်သွားတာကြီးကိုရှုတယ်ပူရာကြီးကိုရှုတယ်၊ကြိုက်ချာကြီးကိုရှုတယ်၊အောက်နာကြီးကိုရှုတယ်၊ကြက်ခါကြီးကိုရှုတယ်။ဒါကြီးကိုရှုတာတော့ဒီကနေ့ဆဲဆဲကြတော့ခန္ဓာ၅ပါးယုံနာ၅ပါးပြတ်တော့မယ်ဆိုတော့နှွားကြီးပေါ်လာပြီ။နှွားကြီးပေါ်လာတော့ဘယ်လိုလုပ်ရှု။နှွားကြီးပေါ်ပြီ။နှွားကြီးပေါ်လာတော့မြင်တယ်၊မြင်တယ်၊မြင်တယ်လို့များဒီလိုရှုကြမလား။ခွေးသားနေဝက်သားနေကြားလာပြီ။ခွေးသားဝက်သားကြားလာပြီဆိုကြားတယ်၊ကြားတယ်များစိတ်ကဒီလိုရှုလိုက်ကြမလား။အဲဒီလိုများ ကျူလိုက်ပြီဆိုရင်ကျင်းသေးပြီဘာကျင်းသေးသလားတဲ့အပယ်လေးပါလေးပဲထောက်ပြီးတော့မိုးကိုကြောခံရတော့မယ်သာမှတ်တော့ဘာကြောင့်လဲတဲ့မရှိတာကြီးကျူလိုက်ပြီပညာတရားကြီးကိုကျူလိုက်ရှိတယ်သဘာဝအကြောင်းကိုမသတ်ဘူးအကြောင်းသတ်တရားအကျိုးသတ်တရားအကြောင်းကိုသတ်မှအကျိုးရမှာဟုတ်အခုတော့အကြောင်းကိုမသတ်ဘူးအကျိုးကြီးရှုတာအကျိုးကြီးရှုတာတော့တော့ကြာကြာဒီအကျိုးတရားကြီးကဒီရုပ်နဲ့ဒီတန်းဟာဖြစ်နေတဲ့ရုပ်နာဟာအကျိုးတရားကြီးပြဒီအကျိုးတရားကြီးကဓမ္မသဘောတဲ့ဘုရားဟောတာလေဓမ္မသဘောသူသဘောနဲ့သူပြောလာအတိတ်ကအကြောင်းကြောင့်ပြစ်ဆုံးမှာအကျိုးတရားရုပ်နာခန္ဓာ၅ပါးဖြစ်နေတယ်တဲ့ဒီခန္ဓာ၅ပါးဖြစ်နေတဲ့ဟာအကျိုးတရားတဲ့အကြောင်းကိုသတ်ရလိမ့်မယ်တဲ့အကြောင်းကိုသတ်မှဒီခန္ဓာ၅ပါးရသွားမယ်တဲ့ဘယ်အကြောင်းကိုသတ်ရမလဲတဲ့နာအကြောင်းယုတ်ကအကျိုးယုတ်ကအကျောင်းနာကအကျောနာကျောင်းယုတ်အကျိုးကဘယ်ဟာလဲနာအကျောင်းယုတ်ကျောကနာကအကျောင်းတရားယုတ်ကအကျိုးတရားနာကအကျောင်းယုတ်ကအကျိုးတရားနာကယုတ်ကအကျောင်းနာကအကျိုးဟောအကျောင်းအကျိုးဖြစ်နေတဲ့ယုတ်နာနဲ့ဓမ္မသဘောတွေတဲ့အဲဒီတော့ဓမ္မသဘောတွေဖြစ်နေပြီတဲ့တချို့ပြောနေပြောတာချင်းတူတူလည်းမသိဘူးလားတဲ့ယုတ်နာသင်ညာတွေတော့သိကြပါရဲ့ဗျာဖခင်ကတော့ဟောထားတယ်ယုတ်ကိုပိုင်းခြားသိရမယ်တဲ့နာကိုပိုင်းခြားသိရမယ်တဲ့ယုံနာကိုလည်းကွဲရမယ်တဲ့စိတ်တွေစိတ်တွေဘယ်လိုစိတ်တွေသိရမလဲတဲ့ယုတ်ကိုပိုင်းခြားတဲ့စိတ်နာကိုပိုင်းခြားတဲ့စိတ်ယုံနာနှစ်ပါးကွဲသွားတဲ့စိတ်ယုံနာနှစ်ပါးလွတ်သွားတဲ့စိတ်ယုံနာနှစ်ပါးပေါ်မှာဖြစ်နေတဲ့စိတ်ယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်အဲအတိတ်စိတ်ကိစ္ဆုတ်ပါစိတ်အနာဂတ်စိတ်အဲကာလသုံးပါးစိတ်လွတ်မြောက်သွားတဲ့စိတ်ဒီစိတ်တွေကိုသိရဒါကြောင့်လို့ဘုရားကဟောထားတာဥပဒေလို့တော့ဉာဏ်စင်နေမသိပါဘူးဘာလဲဟောဥဒ္ဓဘယနာဘင်ကညာဘယညာဆိုတာအဲ့ဒါကဖရအသိတည်းဗျကျုပ်တို့သိတာမဟုတ်ဘူးဖရကတော့သူကသိထားတာအတုလားအတုမရှိသဗ္ဗညုတရှင်ညာတော်ရတာလေဖရဥဒင်းတို့သိထားတဲ့စိတ်တွေကတော့ဘာသိထားလဲတဲ့ခန္ဓာမို့ဖရလိုတော့မသိဘူးခန္ဓာမှာရှားထားတဲ့စိတ်တွေကတော့ဘယ်လိုသိထားလဲတဲ့ရုပ်ကိုပိုင်းခြားတဲ့သိတဲ့စိတ်ကလေးနာမ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကလေးယုံနာနှစ်ပါးပေါ်ဖြစ်နေတဲ့စိတ်ကလေးယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်ကလေးအဲယုံနာနှစ်ပါးပေါ်ကလွတ်သွားပြီးတော့အဲဖြစ်နေတဲ့စိတ်လွတ်သွားတဲ့စိတ်ကလေးစီကလိုက်တဲ့စိတ်ကလေးယုံနာနှပါးကိုအစွန်းနှပါးယုတ်အစွန်းနာအစွန်းကာလာပေါင်းမှာလွတ်မြောက်သွားတဲ့ပင်ဆုံးကိုမြင်တဲ့စိတ်ကလေးအဲ့ဒီလိုစိတ်တွေကိုသိရဓမ္မသာလဲအဘယ်တကားပြည်နိဗ္ဗာန်တကားဝင်ကြဒီလိုမှမသိလို့ရှင်တချို့လည်းမသိဘူးလားတဲ့သူလည်းမသိတာပေါ့ဘယ်လိုသိလဲအဲယုံနာကိုမြင်တာယုတ်သိတာလားဒီလိုလည်းပြောလို့ပြောတာရှိယုတ်စစ်နာစစ်ဘုရားကမြင်ရမယ်လို့ပြောတယ်ယုတ်စစ်နာစစ်ကိုသိလို့ရှင်အဘယ်လွတ်ပါတယ်ယုတ်စစ်နံစစ်မှမသိလို့ရှိရင်ပညာယုံနံကတော့ဥပဇင်းတို့လည်းအတိတ်ကလာတော့မသိခဲ့ပါဘူး။ဘာကြောင့်လဲတဲ့သူများအမေမိပါတွေကဘယ်လိုပြောလဲတဲ့။ဟိတဲ့မင်းလက္ခဏာ၃ပါးပရိစိတ်ပေါ့ကွာ။ငငယ်တော့ဘယ်လိုစိတ်ခိုင်းလဲအနိစ္စဒုက္ခအနတ္တအမေတွေကသင်။ဥပဇင်းကအဲ့ဒါအနိစ္စဒုက္ခအနတ္တအမေတွေကသင်ပြီးတော့ဒါပဲသင်နေတာ။ဘယ်ဟုတ်မလဲပညာကြီး။အနိစ္စဒုက္ခအနတ္တမိပါတွေကသင်ပြီးလို့သိတာ။အခုလည်းပဲမသိဘူးလားတဲ့သိတယ်အနိစ္စဒုက္ခအနာတ္တအခုသဘာဝဖျားသိတဲ့လက္ခဏာသဘာဝသာမြင်ညဘောတရားလေးကိုသိလာတော့ကိုယ်ဟာဒီကမဟုတ်တာတွေဖြစ်အမေသင်ထားတဲ့စိတ်တွေကအမေသင်ထားတဲ့စိတ်ကဘာလဲအနိစ္စဒုက္ခအနာတ္တဒါသိထားတယ်ဩပညာအနိစ္စပညာဒုက္ခပညာအနာတ္တဒါပဲဒီဒါပဲဒီခန္ဓာကလက္ခဏာသဘာဝသာမြင်ညဘောတရားလက္ခဏာကိုသိရမယ်လို့ဘုရားဟောတယ်ဘယ်လိုလက္ခဏာကိုသိရမှာလဲတဲ့နာဤလက္ခဏာယုတ်ဤလက္ခဏာအတုဘာဤလက္ခဏာဒီခန္ဓာကြီးကဘာလဲလက္ခဏာ၃ပါးပဲရှိအဲတချို့သိနေတာတော့အနိစ္စဒုက္ခအနတ္တဒီလက္ခဏာသိဥပဇင်းတို့သိထားတာကတော့ဖယားအလိုတော်ကြလက္ခဏာကိုသိတာဘယ်လိုသိတာလဲဒီခန္ဓာကိုသုံးသပ်လိုက်တော့နာဤလက္ခဏာယုတ်ဤလက္ခဏာအတုဘာဤလက္ခဏာအဲ့ဒီလက္ခဏာ၃ပါးကိုဖယားသဘောကျတဲ့လက္ခဏာကိုသိတာလေအဲ့ဒီလိုသဘောကျတဲ့လက္ခဏာကိုသိလိုက်တော့တဲ့နာဤလက္ခဏာသဘောတစ်ခုပေါက်သွားပြီဆိုလို့ချင်းနာမခန္ဓာပေါက်သွားလိမ့်မယ်အဲယုတ်ဤလက္ခဏာပေါက်သွားပြီဆိုရင်ဝရဏခန္ဓာကိုတစ်ခုပေါက်သွားပြီဆိုရင်လည်းနိဗ္ဗာန်ရကြလိမ့်မယ်ယူပခန္ဓာတစ်ခုတည်းပေါက်သွားပြီဆိုရင်လည်းနိဗ္ဗာန်မျက်မှောက်ပြုလိုက်လိမ့်မယ်သင်ညက်ခန္ဓာပေါက်ပြီဆိုလို့ချင်းလည်းနိဗ္ဗာန်မျက်မှောက်ပြုလိုက်မယ်ချုပ်ဖို့ကလိုသေးအဲ့တော့ခန္ဓာ၅ပါးကိုဖယားကဟောထားတယ်ဟုတ်တော့ဦးဇင်းတို့သိထားတဲ့အသည့်ကဖယားအလိုတော်ကြလက္ခဏာကိုသိတာဘယ်လိုသိတာခန္ဓာကိုရှာလိုက်တော့နာဤလက္ခဏာသဘာဝသာမြင်ညယုတ်ဤလက္ခဏာသဘာဝသာမြင်ညအတုပါဤလက္ခဏာသာမြင်ညသဘာဝအဲ့တော့တချို့ပြောနေပြောတာရှိတယ်ဗျဘယ်လိုပြောတာဒီသဲအမှုကဘယ်လိုပါလိမ့်မသဲအမှုကပြည့်ညက်ရှိပါကွာလို့ပရမတ်ကိုလည်းမသိဘူးအဲ့လိုပြည့်ညက်ရှိပါဆိုတော့ဖယားကတော့ဟောထားတယ်
မြင်တာပရမကြားတာပရမအခြင်းပရမမြင်တာလည်းအခြင်းပရမကြားတာလည်းအတံပရမနာနာလည်းအာနပရမစားတာလည်းယတာပရမထိတာလည်းအတွေ့ပရမသိတာလည်းဓမ္မပရမမြင်တာလည်းတရားကြားတာလည်းတရားနာနာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားအကုန်လုံးတရားကြီးပဲအကုန်လုံးပရမကြီးပဲမရှိတာကြီးကိုသွားပြီးမြင်တော့ပညာကြီးထင်တယ်လို့မရှိတာကိုမြင်တာမရှိတာကိုသိတာပါလေပညာဗျာရှိတာကိုမြင်တာသိတာကပရမဗျာအဲ့တော့မြင်အမှန်ရုပ်စစ်နာမ်စစ်ကိုမြင်နေတာကပရမသဘောမရှိတဲ့သဘောကပညာမရှိဘူးဒီမှာပညာမရှိတာကိုပညာကြီးကိုထင်းနေလို့ရှိတာကဘာလဲလဲပရမပရမကိုမမြင်ကြလို့ပရမသဘောတရားကိုမပေါက်ကြလို့ပညာကြီးကိုထင်တာကိုဒါကြောင့်မလို့ပညာပရမနဲ့ क्वे ဖို့အရေးကြီးပါတယ်လို့လောကမှာဒီမှာရှိနေတာကလောကသုံးပါးဘုံသုံးပါးမှာရှိနေတာကပရမသစ္စာသာရှိတယ်အဲသမုဒိသစ္စာဆိုတာဥပါဒံတရားဥပါဒံတရားဆိုတာဘာလဲတဲ့သမုဒိသစ္စာမရှိတဲ့တရားမရှိတဲ့တရားကိုအရှိခင်နေတာဥပါဒံတရားပြဉ္ညာတရားခေါ်တယ်အဲ့ဒါမရှိတာကြီးကိုအရှိပြီးခင်ပြီးတော့နေတာအဲ့ဒါဥပါဒံအဲ့ဒီဥပါဒံတရားပြဉ္ညာတရားပြဉ္ညာတရားကိုသိတာလို့ဒါကြောင့်မရှိဘူးလို့ပြောတာပြဉ္ညာကဘာလဲဒီမှာမရှိဘူးနိဗ္ဗာန်မှာရှိပြဉ္ညာဆိုတာဘာလဲတဲ့မရှိတာဒီမှာမရှိဘူးဒီကနေပြီးတော့နိဗ္ဗာန်မှာနိဗ္ဗာန်ဟာပြဉ္ညာပဲလို့ဒီလိုပြောလို့နိဗ္ဗာန်ပြဉ္ညာပဲရှိဒီကနေပြောရအောင်အဲ့ဒီတော့ပရမတ်တရားတွေကိုမြင်ပါလိမ့်ရသားနဲ့သိင်ကူကွာပြဉ္ညာကြည့်ပါလို့ဆိုတော့သဘောတွေမြင်နေတယ်တဲ့စိတ်အမြင်သဘောအမြင်မနောအမြင်ဒီအမြင်တွေဟာဒါပရမတ်တွေပေါ့အဲ့ဒီတော့လက္ခဏာသဘာဝဟာဖြင့်ဘယ်လိုမြင်ထားလဲတဲ့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ခါဒါကြောင့်မို့ခုနတုန်းကဟောထားကြအပြောပရမတ်အလုတ်ပြဉ္ညာအပြောပရအပြောကတော့ပရမတ်ပဲအလုတ်ကပြဉ္ညာဖြစ်တယ်အဲ့ဒီတော့အပြောပြဉ္ညာအလုတ်ပရမတ်ဟောနှစ်ဌာနရှိတယ်အပြောကတော့ပြဉ္ညာပဲပြောရတယ်အလုတ်ကတော့ပရမတ်ပဲဘာကြောင့်လဲတဲ့ဘုရားကဟောတာတဲ့ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာယုံနာနှစ်ပါးကိုကွဲတဲ့ညာဒီဟာတွေဘုရားကတော့ဟောတာအဲ့တော့ခန္ဓာရှားရင်သိပါတယ်အဲ့ဒီတော့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ခါမှာဓာတ်ကြီးလေးပါအိဖောက်ပြန်လာတဲ့အချိန်ခါမှာအပြောကတော့ပရမတ်ပဲဗျပြောရတာဘာရှုလဲတဲ့ဝရဏခန္ဓာကိုရှုလိုက်ဝရဏခန္ဓာကိုရှုတာဝရဏခန္ဓာကိုရှုလိုက်တယ်ဆိုတော့ဘာကိုရှုတယ်လဲနာမ်ကိုရှုတာနာမ်ကိုရှုတာဝရဏနာရာကြီးကိုရှုတာပေါ့ဝရဏခန္ဓာဆိုတာနာမ်ကိုဘုရားဟောတာနာမ်ကိုရှုတာအပြောကတော့ပြဉ္ညာပဲအလုတ်ကပရမဘယ်လိုအပြောပြဉ္ညာလဲတဲ့ဝရဏပြောရချပြဉ္ညာကြီးခန္ဓာမှာရှုတော့ဝရဏပြီးနာမ်ကိုရှုတယ်အဲ့ဒါပါလေတဲ့အပြောပြဉ္ညာအလုတ်ပရမအဲ့တော့ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာကိုဒကာဒကာမပြတ်ရှုဖို့ရှုနည်းလေးတွေအပြောကတော့ပြဉ္ညာပါပဲလို့အလုတ်ကပရမသဘောကိုပေါ့အောင်ရှုထားလို့ပရမပေါ့ပါတယ်လို့ဒါကြောင့်မလို့ပရမပေါ့သွားလို့ရှိရင်ညှင်းဖို့မလိုပါဘူးလို့တရားရမှာပြအဲ့တော့အပြောကတော့ပြဉ္ညာပါပဲလို့ဒီဘာရှုဝေဒနာရှုဘာကိုဝေဒနာရှုလဲဝေဒနာခန္ဓာကိုရှုဝေဒနာခန္ဓာဆိုတော့ဘုရားကနာနဲ့ဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုတ်နာ၂ပါးဒီဘုရားဟောတယ်အဲ့တော့ဝေဒနာရှုဝေဒနာရှုဆိုတော့ဝေဒနာခန္ဓာကိုရှုတာဗျဝေဒနာခန္ဓာကိုရှုတော့ခန္ဓာရဲ့လို့သာပြဉ္ညာလို့ပြောတာဘာကိုရှုလဲနာမ်ကိုရှုနာမ်ကိုကျုပ်မှာအကြောင်းသတ်လိုက်မှာအကျိုးရပါဘူးဒီခန္ဓာဝေဒနာခန္ဓာကြီးရပါဘူးအကြောင်းမှာမသတ်လို့ရှိရင်အကျိုးခန္ဓာဝေဒနာခန္ဓာကြီးရပါအောင်လားဝေဒနာကနေတဏှာခုမှာပေါ့အဲ့ဒီတော့အပြောကတော့ပြညတ်ပါပဲလေအလုတ်ကပရမသဘောကိုအခုတရားဓမ္မပြပြောပြတယ်အဲ့ဒီတော့ဖယားကတော့ဟောထားတဲ့ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာဒီလိုပြောတာရုပ်ကိုပိုင်းခြားပြီးနာမ်ကိုပိုင်းခြားပြီးဆိုတော့ဘယ်လိုသိရမှာတုန်းလဲကျုပ်ပုံရှုနေစိတ်တစ်ခဏလေးကျုပ်ပုံနဲ့ဝိပဿနာယောဂီဝိပဿနာညာရလာလို့ရှိလို့ရှိရင်ဘုရားကရုပ်ကိုလည်းပိုင်းခြားသိရမယ်တဲ့နာမ်ကိုလည်းပိုင်းခြားသိရမယ်တဲ့ရုပ်နာမ်ကိုလည်းကွဲရမယ်အဲ့ဒီတော့ဦးဇင်းတို့လောက်လာတဲ့အလုတ်တွေဟာအပြောကတော့ပြညတ်ပါပဲလို့အလုတ်ကပရမတ်ဆိုတော့ရုပ်ကိုလည်းပိုင်းခြားသိတာနာမ်ကိုလည်းပိုင်းခြားသိတာခန္ဓာကိုလည်းခန္ဓာ၅ပါးကိုလည်းပိုင်းခြားသိတာခန္ဓာ၅ပါးကိုလည်းပိုင်းခြားသိတယ်ယူပဲခန္ဓာလည်းပိုင်းခြားသိဝေရဏခန္ဓာလည်းပိုင်းခြားသိတယ်အဲသင်္ညတ်ခန္ဓာကိုလည်းပိုင်းခြားသိတာသင်္ခါရပြုပြင်ပေးတဲ့သင်္ခါရခန္ဓာကိုလည်းပိုင်းခြားသိတယ်ဝိညာဏကိုလည်းပိုင်းခြားသိတယ်ဘာကြောင့်လဲတဲ့ခန္ဓာရှာလို့ဟောစောင့်ကြည့်တဲ့ရှာနေသိမှာမဟုတ်အဲ့တော့ခန္ဓာရှာတော့ပိုင်းခြားပြီးသိလာတယ်ဉာဏ်သိတယ်ဒါကြောင့်မလို့ရုပ်ကိုပိုင်းခြားတဲ့စိတ်ကပဲလို့လဲစိတ်တစ်ခဏလေးနဲ့စိတ်ကလေးကြီးပြိုက်တာဉာဏ်နဲ့စိတ်ကအဲ့တော့ကိုယ်စိတ်ကလေးကိုကိုယ်စစ်ထားရတော့စိတ်ပဲအကြောင်းကိုသတ်လိုက်တော့ပြောတော့ပြန်ဘာရှုလဲတဲ့ဝရဏခန္ဓာရှုဝရဏခန္ဓာရှုတော့အစ္ဆတသဏ္ဍာန်ကမဟာဘုဒ္ဓကြီးလေးပါပေါ်လာအပြောကတော့ပြညာအလုတ်ကပရမတ်ရှုဖို့ရှုနေတယ်ကိုဒကာဒကာမများပြောပြတော့ဖောက်တယ်ချဒီမှာလဲတရားယောဂီဒီများပါလိမ့်မယ်အဲမိစ္ဆာဒိဋ္ဌိပြုတ်ပုံတွေကိုနောက်ကြတော့မှစိတ်ကလေးတွေကိုရှင်းပြပါမယ်လို့အဲ့တော့
ဖယားကတော့စိတ်ပဲဟောတယ်စိတ်ပဲဟောပါမယ်လို့တရားဓမ္မများအဲ့တော့ဥပဒေတော့ရှုလာတယ်ကနဦးကစိတ်ကလေးကတော့အာနာပါနသတိပဲယူလိုက်အာနာပါနသတိပဲတဲ့ထွက်တယ်ဝင်တယ်လို့ဒီလိုသိတာမဟုတ်ထွက်တယ်ဝင်တယ်လို့ဒီလိုသိနေလို့ရှိရင်တော့ယောတနာပရမဖေအာယုံပြုဘယ်လိုအာယုံပြုလဲအစ္ဆတသဏ္ဍာန်ကတွန်းလိုက်တဲ့ဝါယောတွန်းတဲ့သဘောလေးသိလိုက်တယ်တွန်းတဲ့သဘောလေးပြက်တဲ့သဘောလေးသိလိုက်တယ်စိတ်ကလေးကိုတွန်းတာလေးဘယ်သူကသိလဲနာငါသိလိုက်ပါလားတွန်းတယ်လို့သိလိုက်တယ်တွန်းတာလေးပြက်သွားသိမှုသဘောလေးကလည်းမရှိတော့ပါလားဘိဟိတာကကံတဲ့သဘောလေးကိုသိလိုက်တယ်။သိလိုက်တဲ့သဘောလေးတွန်တာလဲပြက်သွားရောတွန်တယ်လို့သိမှုလေးကလည်းမရှိတော့ပါလား။အော်နာယုံနှစ်ပါးတထတိဖြစ်ပြီးတထတိပြက်တဲ့သဘောတရားသဘောလေးကိုရှုတာ။တွန်တဲ့သဘောလေးသိတဲ့သဘောလေးနာယုံနှစ်ပါးတထတိဖြစ်ပြီးတထတိပြက်တဲ့သဘောတရားပါလား။ဒါပဲရှု။အဲ့ဒါကဖြစ်တာနဲ့ပြက်တာနဲ့ဖြစ်တာနဲ့ပြက်တာနဲ့သဘောတရားလက္ခဏာသဘာဝကိုရှုရင်အဲ့ဒီကရှုရင်အောက်ကကြာကြာထိုင်မှများလာတော့အဲရုပ်ရုပ်ချင်းထိလိုက်တော့အောက်ကအမာရုပ်နဲ့ခန္ဓာကရုပ်နဲ့ပထဝီပထဝီချင်းထိလိုက်ကပထဝီရုပ်နဲ့အမာရုပ်နဲ့ကိုယ်နဲ့ထိလိုက်တဲ့အချိန်ကကြာကြာထိပါများလာတော့ဖတာဝေဒနာဖြစ်လာတယ်ဘယ်လိုဖြစ်လာကြပထဝီဥဆောင်မြင်လဲဆောင်လာတယ်တေဇောဥဆောင်လဲဆောင်တယ်အာဘောဥဆောင်မြင်လဲဆောင်တယ်ဝါယောဥဆောင်မြင်လဲဆောင်တယ်ဓာတ်ကြီးလေးပါဥဆောင်တယ်ဓာတ်ကြီးလေးပါဥဆောင်လာတော့တင်းနာပေါ်လာတယ်နာကတော့ပွားပြီးပါတိလိုက်တယ်တင်းတယ်လို့ပွားတိတင်းတယ်လို့သိလိုက်တဲ့စိတ်ကိုမဖြစ်အောင်တခါတည်းကဘာလာသတ်တည့်တဲ့ကတင်းတာကြီးသိတဲ့စိတ်ကိုဖြတ်ပြည့်ဘယ်လိုလဲဩဝေဒနာခန္ဓာရှုဩကနောစိတ်ကဘာရှုလိုက်လဲဝေဒနာခန္ဓာဩဖောက်ပြန်ရဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားဒီလိုရှုရဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒီလိုရှုရဝေဒနာဝေဒနာခန္ဓာကိုရှုတာနာရှုရတာဘယ်လိုရှုရတယ်ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုရှုရဒါရှုပုံနေတော့ဖောက်ပြန်တယ်လို့သိလိုက်တဲ့စိတ်ကလေးကရုပ်ကိုသိလိုက်တာ။နောက်စိတ်ကလေးကသိလိုက်တာကဝေဒနာကိုသိလိုက်တာ၊နာမ်ကိုသိလိုက်တာ။အဲ့ဒါဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်တဲ့စိတ်ဟာဖောက်ပြန်တဲ့စိတ်ကလေးကလက်ဝဲရုပ်ကိုသိလိုက်တဲ့စိတ်။နောက်စိတ်ကလေးကဝေဒနာကိုသိလိုက်တဲ့ဥစ္စာနာမ်ကိုသိလိုက်တဲ့စိတ်။အော်ဖောက်ပြန်တဲ့သဘောတရားဖောက်ပြန်တဲ့စိတ်ကလေးသိလိုက်တာရုပ်နဲ့ရုပ်ခန္ဓာ၅ပါးပါလား။နောက်စိတ်ကလေးကနာမ်ကိုသိလိုက်တာနာမ်ခန္ဓာ၅ပါးပါလား။အော်ခန္ဓာ၅ပါးတက္ကသိတ်ခန္ဓာလေးနဲ့ခန္ဓာ၅ပါးဖြစ်တယ်ညာကကြည်လားရုပ်ကိုပိုင်ချတဲ့ခန္ဓာ၅ပါးလည်းသိနာမ်ကိုပိုင်ချတဲ့ခန္ဓာ၅ပါးလည်းသိအဲ့ဒီလိုရုပ်ကိုလည်းခန္ဓာ၅ပါးဖြစ်ပုံနာမ်ကိုလည်းခန္ဓာ၅ပါးဖြစ်ပုံအဲ့ဒီနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးဒီမှာတွဲဖြစ်ပြီဩဖောက်ပြန်တဲ့စိတ်ကလေးကိုဖောက်ပြန်တဲ့သဘောတရားလေးကိုသိလိုက်တဲ့စိတ်ကရုပ်ခန္ဓာ၅ပါးပါလားဝေဒနာကိုသိလိုက်တဲ့စိတ်ကလေးကနာမ်ခန္ဓာ၅ပါးပါလားဩရုပ်ခန္ဓာ၅ပါးနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးကလည်းသတ္တနာမ်ခန္ဓာ၅ပါးကလည်းသတ္တပါလားလို့ဒီလိုသိရတာဗျာကိုယ်ခန္ဓာကိုရှုလို့ကိုယ်သိတာအဲသိညာသိတာမဟုတ်ဘူးအဲမှတ်ထားလို့သိတယ်အသိမျိုးမဟုတ်ဘူးဝိပဿနာညာဝိပဿနာသိနေသိတာဝိပဿနာဘာဝနာမရညာနဲ့သိတဲ့စိတ်လေဘာကြောင့်လဲတဲ့ကိုယ်စိတ်ကလေးကိုကိုယ်စစ်တော့အဲတတိလေးအမြဲတမ်းကပ်ပြီးတခြားလိုက်တော့ဝေဒနာခန္ဓာကိုရှုလိုက်တာဝေဒနာခန္ဓာရှုတော့ရုပ်ကိုပိုင်းခြားတဲ့သိလည်းသိနာမ်ကိုပိုင်းခြားပြီးခန္ဓာ၅ပါးဖြစ်တဲ့စိတ်ကိုလည်းသိ။အဲဒီလိုသိတော့တချို့ပြောနေပြောတာတဲ့။အဲရုပ်ကိုပိုင်းခြားသိလိုက်တာရူပပရိစ္ဆေဒညာနဲ့။နာမ်ကိုပိုင်းခြားတာနာမပရိစ္ဆေဒညာနဲ့။အဲလိုခေါ်လည်းမခေါ်တတ်ပါဘူး။အဲဟောပြောရတဲ့ဥစ္စာကဘုရားသိ။ဥစဉ်သိတာမဟုတ်ဘူး။ဥစဉ်သိတာကတော့ဩဖောက်ပြန်ခြင်းလက္ခဏာကိုသိလိုက်တာကရုပ်ကိုသိလိုက်တဲ့စိတ်။ဝေဒနာသိလိုက်တဲ့စိတ်ကလေးကနာမ်ကိုသိလိုက်တဲ့စိတ်ပါလား။ဩရုပ်ကိုပိုင်းခြားနာမ်ကိုပိုင်းခြားဩရုပ်ကိုပိုင်းခြားပြီးခဏလေးဖြစ်ပြီးခဏလေးပြက်။အော်ရုပ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကဲ။နာမ်ကိုပိုင်းခြားသိလိုက်တဲ့စိတ်ကဲ။အော်ဒီမှာယုံနာနှပါကိုထက်ကွဲတော့။အဲ့ဒီလိုယုံနာနှပါကိုပိုင်းပိုင်းနိုင်နိုင်ကြီးခန္ဓာကိုဓာတ်ကြီးလေးပါပေါ်ကဒီလိုသိသိချာချာပိုင်းပိုင်းနိုင်နိုင်ကြီးသိလိုက်ပြီးယုံနာနှပါကိုပိုင်းခြားပြီးသိလိုက်ပြီးဆိုလို့ချင်းအပယ်လွတ်ပါတယ်။သူကဘောတာမှာတထိုင်နေနေရ။ဘာကြောင့်လဲ။ယုံနာနှပါပိုင်းခြားပြီးသိလိုက်ပြီလေ။အဲ့ဒီတော့ယုံနာနှပါပိုင်းခြားပြီးသိလိုက်တဲ့စိတ်ဟာဒါကလွတ်သေးသလားတဲ့မလွတ်သေးဘူးရုပ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်နာမ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်တယ်ယုံနာနှစ်ပါးတွဲသေးဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိတာရှင်းလက်ဦးစိတ်ကလေးကရှုလိုက်တဲ့စိတ်ကလေးကဖောက်ပြန်တဲ့ရုပ်နောက်စိတ်ကလေးကဝေဒနာအဲနာမ်နဲ့ရုပ်နဲ့တွဲသေးရတယ်ရုပ်ခန္ဓာနာမ်ခန္ဓာဒီလိုသွားသေးရဒီလိုတည်းအဲ့တော့ယုံနာနှစ်ပါးတွဲဖြစ်တွဲဖြစ်ရတော့ဒီယုံနာနှစ်ပါးကိုချီကန်လိုက်ဒီယုံနာပါးလွှတ်လိုက်တော့ရှုလိုက်ဘယ်လိုရှုလိုက်ကြတဲ့အကြောင်းကိုသတ်ပြတော့ဘယ်လိုကြောက်ပြလဲ။အော်ဒီမှာငါဒီစိတ်တွေဖြစ်နေပါလား။ဒီစိတ်ကဒီလိုဖြစ်နေလို့ချင်းရုပ်ခန္ဓာနာမ်ခန္ဓာကဖြစ်နေအောင်ဖြစ်နေတော့ဘယ်လိုရှုရလဲ။အော် ဖောက်ပြန်ခြင်းရုပ်ဝေဒနာပါလားဝေဒနာဒီနာမလားလို့ဆိုပြီးတော့ဟောရုပ်နာနှစ်ပါးတခါထွက်လိုက်ပြီးတော့နာမ်စိတ်ကိုပြောင်းပလိုက်ဝေဒနာခန္ဓာလွတ်သွားပြီနာမ်စိတ်ကိုပြောင်းဝေဒနာဒီနာမလားဆိုနာမ်ကိုပြောင်းခြင်းနာမ်ကနေပြီးတော့တခါဒီနာမခန္ဓာ၅ပါးဖြစ်နာမ်စိတ်ဖြစ်နာမ်စိတ်ကခုနရုပ်နာနှစ်ပါးကျွတ်လိုက်တဲ့စိတ်ကလေးကလွတ်ထွက်သွားလွတ်ထွက်သွားပြီးတော့ဒီနာမ်စိတ်ဖြစ်နေဟောကာလကာလ၃ပါးဖြစ်နေဘာလဲရုပ်ကိုသိလိုက်တဲ့စိတ်နံသိလိုက်တဲ့စိတ်အခုနံတပါးတဲ့ခန္ဓာနံခန္ဓာ၅ပါးဖြစ်နေတဲ့စိတ်အတိတ်စိတ်ကပြစ္ဆုတ်ပန်စိတ်ကအနာဂတ်စိတ်ကဟောကာလသုံးပါးဒီမှာဖြစ်ရုပ်ဝေဒနာဖောက်ပြန်တဲ့စိတ်ကိုလည်းလွတ်သွားပြီအခုဖောက်ပြန်တဲ့ရုပ်ဝေဒနာစိတ်ကနေပြီးဝေဒနာဒီနာမလားဆိုနံစိတ်ကိုပြောင်းလိုက်ပြီနံစိတ်ပြောင်းလိုက်တော့နံစိတ်ဖြစ်နေပြန်ပြီခန္ဓာ၅ပါးဖြစ်နေပြန်ပြီခန္ဓာ၅ပါးဖြစ်နေတော့ဒီခန္ဓာ၅ပါးလွတ်သွားအောင်ဘယ်လိုရှုလိုက်မလဲဩနာဣသဘောတရားဘာလောက်တတ်တယ်သူသဘောကဘာလောက်တတ်တယ်နာဣလက္ခဏာသဘာဝကဩခန္ဓာပြည့်ပြည့်တဲ့သဘောတရားပါလားလို့ဆိုတော့ခန္ဓာ၅ပါးဩဖောက်ပြန်တဲ့သဘောလဲခန္ဓာ၅ပါးလွတ်သွားတယ်အဲဝေဒနာပေါ်မှာလဲခန္ဓာ၅ပါးလွတ်သွားတယ်နာစိတ်ကလည်းခန္ဓာ၅ပါးလွတ်သွားတယ်ဘယ်လွတ်သွားလဲတဲ့ခန္ဓာပြည့်ပြည့်တဲ့သဘောလေးဆိုတော့ဝိမုတ်တိဖြစ်သွားကာလသုံးပါးလွတ်သွားအဲ့ဒီလိုစိတ်ဖြစ်မှဓမ္မအပေတကားပြိကြအဲ့ဒါပါလေတဲ့ရုပ်ခန္ဓာ၅ပါးရဲ့နာဝေဒနာခန္ဓာဝေဒနာခန္ဓာရဲ့သင်ရခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝิญญาณရဲ့ခန္ဓာရဲ့နာခန္ဓာရဲ့တခါတည်းလို့ဘာကြောင့်လဲတဲ့ကျွလိုက်တဲ့အချိန်ခါမှာရုပ်ကိုပိုင်းခြားတဲ့စိတ်လည်းသိနာမ်ကိုပိုင်းခြားတဲ့စိတ်လည်းသိတယ်နာမ်တပါးတဲ့နာမ်ခန္ဓာဖြစ်နေတာလည်းသိနဲဒီမှာစေတသိက်တွေကလည်းဖြစ်နေကြတာဘယ်လိုဖြစ်နေလိုက်တဲ့စိတ်ဒီအပြောင်းအလဲဖြစ်နေရုပ်ကိုသိလိုက်တဲ့စိတ်ရုပ်ပါလားလို့သိညာပေးနာမ်ပါလားလို့ဝေဒနာသည်နာမ်ပါလားလို့သိညာပေးနာမ်တစ်ခုတည်းဖြစ်နေပါလားရုပ်နာမ်နှစ်ပါးတော့လွတ်သွားပြီနာမ်သိဖြစ်နေပြန်ပြီဆိုတော့သိညာပေးဒီသင်ညာကိုလွတ်ပေါအောင်ဘယ်လိုရှုမလဲတဲ့
ဝေဒနာဒီနာနာဣလက္ခဏာသဘာဝဘာလို့တတ်တဲ့သူသဘောကခါသပြီးပြတ်ပါလားဆိုတော့ဣတ္တတသဏ္ဍာန်ကဘာဘုဒ္ဓတိလေးပါပေါ်ပါလေခန္ဓာ၅ပါးပါလားဒါပါကြောင့်လေခန္ဓာ၅ပါးဝေဒနာခန္ဓာကိုရှုလိုက်လို့ကာလပေါင်းမှလွတ်မြောက်သွားဘာကြောင့်လဲတဲ့ဒီမှာခန္ဓာ၅ပါးတိဝေဒနာခန္ဓာကိုတိဘယ်လိုသိလိုက်ဩမြင်တာယူပက်ခန္ဓာခံစားနေတာကဝေဒနာခန္ဓာအမှတ်တင်ညာပေးနေတာကသင်ညက်ခန္ဓာဘယ်လိုအမှတ်တင်ညာပေးလဲတင်းနေတင်းနေတင်းနေတင်းနေပေးနေတာသင်ညက်ခန္ဓာတင်းတာကြီးမခံစားခြင်းနဲ့ဒေါသတွေဒေါသစိတ်တွေအဲကန့်ညိတဲ့စိတ်တွေຢာကစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်နေတာကသင်္ခါရခန္ဓာဝိညာဏလေးကတော့သိပြတိပြတိပြတိပြနေတဲ့ခန္ဓာပါလားဩခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားဒီအကြောင်းကြောင့်ဒီအကျိုးဖြစ်နေပါလားအော်ခန္ဓာ၅ပါးကလည်းအကြောင်းအကျော်ဓာတ်ဤသဘောကလည်းအကြောင်းအကျော်ဘယ်အကြောင်းကြောင့်ဘယ်အကျိုးလဲသိပြီဒီပေါ်ဝိပဿနာညာဝိပဿနာစိတ်ရပါဖြစ်ကောင်းတဲ့တရားတွေတောင်းကြည့်တဲ့ဖာလို့ကတော့သိမလားဘယ်တော့မသိဝိပါဒိသိပေါ်ကခန္ဓာကိုရှုမှအဲ့တော့ခန္ဓာ၅ပါးဖြစ်ဖို့ခန္ဓာ၅ပါးပြတ်သွားမှာအဲ့တော့ခန္ဓာ၅ပါးသွတ်သွားလို့ရုပ်ကိုသိလိုက်ရင်ရုပ်ခန္ဓာ၅ပါးဖြစ်ဝေဒနာကိုသိလိုက်ရင်ဝေဒနာခန္ဓာ၅ပါးဖြစ်ဝေဒနာခန္ဓာ၅ပါးဖြစ်ပြန်တော့ရောတဲ့ဝေဒနာတင်ညာသင်္ခါရဝိညာဏလက်ခန္ဓာလေးပါတွေ့သွားတယ်အဲလုံးလည်းမပါဘူးလားတဲ့ဟောခန္ဓာ၅ပါးတခါတည်းဖြစ်ပြီးတခါတည်းပြတ်သွားတယ်ဒီခန္ဓာကဘောကနာမောကြည့်လိုက်ပြန်တော့ခန္ဓာ၅ပါးပဲရုပ်ပေါ်မှာလည်းနာခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးခန္ဓာ၅ပါးပဲအဲ့တော့ဒီခန္ဓာ၅ပါးဟာဘုရားကသင်ချဟောထားတာဝဲအောင်ကြည့်မြင်အောင်ကြည့်လွတ်အောင်ကြည့်ခန္ဓာ၅ပါးဘယ်လိုလွတ်အောင်ကြည့်မလဲသဘာဝတရားသဘောတရားလက္ခဏာမြင်လို့ရှိရင်ဘုရားကလက္ခဏာရေးသုံးပါလက္ခဏာရေးသုံးပါကအလကားထားဖြစ်ခဲ့တဲ့တရားမျိုးဟုတ်ဉာဏ်ဤလက္ခဏာတဲ့ယုတ်ဤလက္ခဏာတဲ့အတုဝိုင်လက္ခဏာတဲ့နောက်ပြီးတော့ပြဉ္ညာကလည်းနားချက်ထားတယ်နာမပြဉ္ညာတဲ့သံဌာနပြဉ္ညာတဲ့ခန္ဓာပြဉ္ညာတဲ့သဘာဝပြဉ္ညာတဲ့သမုဟပြဉ္ညာဟောပြဉ္ညာနားချက်ရှိဒီပြဉ္ညာနားချက်ပေါ်မှာလဲနာမပြဉ္ညာပေါ်မှာလဲခန္ဓာ၅ပါးဖြစ်သံဌာနပြဉ္ညာပေါ်မှာလဲခန္ဓာ၅ပါးဖြစ်ခန္ဓာပြဉ္ညာပေါ်လဲခန္ဓာ၅ပါးဖြစ်သဘာဝပြဉ္ညာပေါ်လဲခန္ဓာ၅ပါးဖြစ်အဲ့ဒီသဘာဝပညာခန္ဓာ၅ပါးကတခါတည်းကိုလွတ်မြောက်သွားပြန်တော့လည်းတော့ဘာရှိကြလဲရုပ်ပေါ်မှာလွတ်သွားခန္ဓာ၅ပါးနောက်ကြမှာနောက်ညညရှိသေးတယ်ဆိုအဲသုံးပွဲရှိသေးတယ်နောက်ကြမှာ သိသိကြကြဟောဒါတွေကအခုကကြားတယ်အဲတရားကမှပြအခုဟာကတော့အသိသိတင်တခါတဲ့တရားကမှပြဟာပြင်မိစ္ဆာဒိဋ္ဌိပြုတ်ပုံမှာခန္ဓာ၅ပါးဖြစ်ပုံယုံနာ၅ပါးကိုသိပုံစိတ်တခဏလေးနဲ့ဖြစ်ပုံအဲဒါသိကလေးကြီးပြောင်းလဲပြီးတော့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့ကာလဝိမုတ်တိဖြစ်ပုံစိတ်တွေကိုပြောအဲဒါဓမ္မသောတာပန်ဒီမှာပေါ့ဒီလိုမှမဟုတ်ဘဲနဲ့သောတာပန်ဒီမှာကနာရာကြီးသိနေလို့ကတော့ဘယ်တော့သောတာပန်ကဒိဋ္ဌိလည်းမပြုတ်ဘူး၄ပဲ၆ပြီးတော့ဘိုးကြောက်ခိုင်းရမယ်ကမှာဘာကြောင့်လဲဝေဒနာဒေါသဖြစ်နေပြီလေနာရာကြီးသိနေပြီလေအတိတ်ကလည်းနာရာကြီးသိတယ်အခုလည်းပြစ်ဆုံးပါသိဘယ်တော့မှဒီမလွတ်တော့ဘူးကမှာလူတသိသိတယ်လို့လူတယောက်မဖြစ်တော့ဘူးဘာကြောင့်လဲတဲ့အတိတ်ကသိတယ်အတိမျိုးပဲသိအခုဝိပဿနာယောဂီပုဂ္ဂိုလ်ဒီဝိပဿနာညာဝိပဿနာသိအဲ့ဒီလိုသိရသိတော့မှဘာလဲတဲ့ယုတ်ကိုပိုင်ချာနာကိုပိုင်ချာယုတ်နာနှစ်ပါးကွဲသွားခန္ဓာ၅ပါးကွဲသွားဘယ်လိုကွဲသွားတယ်ယုတ်နာနှစ်ပါးလည်းကွဲသွားဘယ်လိုပဲနီးကွဲပုံလဲ။ဩ။ယူပက်ခန္ဓာ။ဖောက်ပြန်တဲ့လက္ခဏာတဘာဝသတ္တ။ခန္ဓာမှုဝေရณะခန္ဓာသတ္တ။သင်ရခန္ဓာကသတ္တ။သင်္ခါရပြုတ်ပြစ်ပြီးဇာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်သွားတဲ့သင်္ခါရခန္ဓာကသတ္တ။ဝိညာဏသိပြီးပြက်သွားတဲ့ဇာကလည်းသတ္တ။ဩ။ဝိညာဏသိပြီးပြက်တယ်ဆိုလို့ရှိရင်သိပြီးပြက်တယ်လို့ဒီလိုအပြက်သဘောလေးကိုသိလိုက်လို့ရှိရင်လွတ်သိသလား။မလို့သေးဘူးဝိညာဏသွားသိပြီဝိညာဏမှာခန္ဓာ၅ပါးပြည့်စိတ်ကလေးစိတ်ကလေးအဲ့တော့ဒီခန္ဓာ၅ပါးလွတ်သွားပါဒီခန္ဓာ၅ပါးလွတ်သွားဘယ်လိုလွတ်မှလဲနာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးဩအကြောင်းနဲ့အကျိုးပါလားဒီမှာခန္ဓာ၅ပါးဖြစ်လာတဲ့သဘောတရားကဘာကြောင့်လဲဩဒီဓာတ်ကြီး၄ပါးဟာဒီယူပက်ခန္ဓာယုတ်တရားကြီးရှိဒီယူပက်ခန္ဓာယုတ်တရားကြီးရှိလို့ဝေရณะခန္ဓာရှိဒီဝေရณะခန္ဓာရှိလို့သင်ညက်ခန္ဓာရှိသင်ညက်ခန္ဓာကသင်ညာပေးလို့သင်္ခါရကပြုပြင်ပေးသိဝိညာဏကလေးကတော့ခံစားပြီးပြောသူ့သဘောကိုစောင်းနေတယ်အသိသိတာဖြင့်သဘာဝတရားကြီးဓမ္မသဘောကြီးပဲညာကယူပက်ခန္ဓာကြီးကလည်းဓမ္မသဘောဝေရณะကလည်းဓမ္မသဘောသင်ညာကလည်းဓမ္မသဘောသင်္ခါရကလည်းဓမ္မသဘောဝိညာဏငါလည်းဓမ္မကဘောအဲ့တော့ယူပက်ခန္ဓာကိုသိရင်ခန္ဓာ၅ပါးဖြစ်နေကြပြီဝေရณะခန္ဓာကိုသွားသိလိုက်အော်ဒါဝေရณะခန္ဓာရဲ့လို့သိလိုက်ရင်ခန္ဓာ၅ပါးဝေရณะခန္ဓာ၅ပါးဖြစ်နေကြပြီသိညက်ခန္ဓာကိုသွားပြီဒါသိညက်ခန္ဓာရဲ့လို့ဒီလိုသိနေကြရင်ခန္ဓာ၅ပါးဖြစ်နေကြပြီဝိညာဏသိလို့ရှိရင်ဖြင့်ခန္ဓာ၅ပါးဖြစ်နေကြပြီမလွတ်သေးဘူးခန္ဓာ၅ပါးကွဲယုံနဲ့မလွတ်သေးဘူးခန္ဓာ၅ပါးဒီကွဲယုံပဲရှိလွတ်တာမလွတ်သေးဘူးဝိမုတ်တိမရဘူးခန္ဓာ၅ပါးဖြစ်နေတုန်းဒီမှာယူပဲခန္ဓာဖြစ်လိုက်ရင်ခန္ဓာ၅ပါးပဲဝေဒနာသိလိုက်ရင်ခန္ဓာ၅ပါးပဲသိညာသိလိုက်ရင်ခန္ဓာ၅ပါးပဲသင်္ခါရကိုသိလိုက်ရင်ခန္ဓာ၅ပါးပဲဝိညာဏသိလိုက်ရင်ခန္ဓာ၅ပါးပဲခန္ဓာ၅ပါးဒီဖြစ်နေတာမဒီစိတ်ခန္ဓာလေးနဲ့ဖြစ်လိုက်တဲ့ခန္ဓာ၅ပါးတရားအသိစိတ်မယ်ဆိုလို့ချင်းခန္ဓာ၅ပါးဆိုသိလိုက်မယ်ဆိုလို့ချင်းတရားလုံးဟောတော့ကိုယ်နဲ့မှာမဟုတ်တော့အဲ့တော့တရားတော်မှာပြသဘောပေါက်အောင်လွယ်လွယ်ကူကူနဲ့သဘောပေါက်အောင်ဝိပဿနာယောဂီပုဂ္ဂိုလ်တွေလွယ်လွယ်ကူကူနဲ့ပြောပါမယ်ညာအဲ့တော့ဓာတ်ကြီးလေးပါပေါ်ကလည်းဇာတ်တော်ကြီးအကြောင်းကျိုးမြင်လားခန္ဓာ၅ပါးလည်းအကြောင်းကျိုးမြင်လားဘယ်လိုအကြောင်းကျိုးမြင်လဲလဲဓာတ်ကြီးလေးပါပေါ်ဒါကြောင့်မို့ဘုရားဟောတာဒီခန္ဓာဟာဘာရှိတယ်ကွာဓာတ်ရဲ့ခန္ဓာရဲ့အာယတနာရဲ့ဟဲ့ခန္ဓာရဲ့အာယတနာရဲ့သစ္စာရဲ့ဒါပဲဘာရှိတယ်တဲ့ယုံနာရဲ့တဲ့ယုံနာဤသဘောတဲ့ခန္ဓာဤသဘောတဲ့အာယတနာဤသဘောတဲ့ဓာတ်ဤသဘောတဲ့အဲ့တော့အစ္စဒသဏ္ဍာန်ကဓာတ်ဤသဘောကိုပေါက်လို့ခြင်းဓာတ်တဘာပေါက်လို့ခြင်းလည်းနေပါဘောခန္ဓာသဘာပေါက်လို့ခြင်းလည်းနေပါဘောအဲ့တော့ဘာခန္ဓာပေါက်ပေါက်နေပါဘောပါလဲအဲ့တော့ဒီခန္ဓာ၅ပါးကိုတဘာဘာပေါက်ဖို့အရေးကြီးပါတယ်ဒါကြောင့်မလို့ဓာတ်ဤသဘောကဘယ်လိုလဲအကြောင်းအကျိုးဟာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဒီအကြောင်းအကျိုးရှိတယ်အဲဓာတ်တော်တွေဟာပထဝီကလည်းသူ့သဘောသူဆောင်တယ်။အာဘောကလည်းသူ့သဘောသူဆောင်တယ်။ဝါယောကလည်းသူ့သဘောသူဆောင်တယ်။တေဇောကလည်းသူ့သဘောသူဆောင်တယ်။ဓာတိတိပါကလည်းသူ့သဘောသူဆောင်ကြ။ခန္ဓာ၅ပါးကလည်းသူ့သဘောသူဆောင်ကြ။အကြောင်းနဲ့အကျိုးပဲတဲ့။ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့။ဘုရားကတခါဘယ်လိုဟောလဲ။ပြညာ၅ချက်ဟောတယ်။နာမပြညာတဲ့၊သံဌာနပြညာတဲ့၊ကဏပြညာတဲ့၊သဘာဝပြညာတဲ့၊သမုဟပြညာတဲ့။နော်ပြညာ၅ချက်ကြီး။ဒီခန္ဓာ၅ပါးကလည်းပေါက်ထုတ်ပေးတာ။ဒီတကြီးလေးပါကလည်းပေါ့စုပေးတာလေသမုဟပညာကပေါ့စုပေးတာပထဝီအာဘောတေသောဝါယောဆိုတဲ့ခန္ဓာ၅ပါးအဲယုံနာ၅ပါးဖြစ်ဒီတကြီးလေးပါပေါ့စုသမုဟဆိုတဲ့ပညာကပေါ့စုပေးတာလို့ဒီတကြီးလေးပါဟာ ပဲယုံနာကဘာဖြစ်ခန္ဓာငါးပါးပေါင်းစုပေးထားလို့ခန္ဓာငါးပါးဖြစ်အဲဒီခန္ဓာငါးပါးယုံနာနှစ်ပါးတယ်ဘုရားဒီလိုဟောတယ်ဒါကြောင့်မလို့ပညာငါးချက်ကအလကားထားပေးတဲ့တရားမဟုတ်ဘူးဘုရားကနာမပညာသံဌာနပညာကနာပညာသဘာဝပညာသမှုဘာပညာအဲပေါင်းစုပေးထားတယ်သမှုဘာပညာကခန္ဓာငါးပါးကိုလည်းပေါင်းစုပေးထားတယ်ဓာတ်ကြီး၄ပါးကိုလည်းပေါင်းစုပေးထားတယ်ဒီဓာတ်ကြီး၄ပါးပေါင်းစုပေးထားလို့နာယုတ်ဖြစ်နေတယ်နံခန္ဓာ၄ပါးရောယုတ်တရားရောခန္ဓာ၅ပါးပေါင်းစုပေးထားတယ်ဟောယုတ်နာဖြစ်အဲယုတ်နာဖြစ်ကြတော့ခန္ဓာ၅ပါးဖြစ်အဲခန္ဓာ၅ပါးဖြစ်တော့အာရဏတွေဖြစ်အာရဏတွေဖြစ်တော့ဗာလေတဲ့သစ္စာ၄ပါးအဲ့တော့ဒီခန္ဓာဟာဓာတ်ဤသဘောတဲ့အာရဏဤသဘောတဲ့ခန္ဓာဤသဘောတဲ့ဒါပဲရှိတယ်မရဒီသဘောတရားတွေမြင်လို့ရှိရဲ့တဲ့အယူမအမမအသွဲမဆိုတဲ့မိစ္ဆာတိတ်တိပြုတ်ပါရောတဲ့တရားကိုမြင်အောင်ကြည့်ကြတယ်တရားကိုမမြင်လို့ဒီခန္ဓာ၅ပါးကိုဓာတ်ကြီး၄ပါးကိုလည်းမကွဲခန္ဓာ၅ပါးကိုလည်းမကွဲမကွဲခြင်းကြောင့်ပေါ်လေတဲ့ခန္ဓာ၅ပါးကိုငါချင်ရလေတဲ့မသူကောင်ငါကောင်ယောက်ျားကောင်မိန်းမကောင်ငါပဲသူပဲငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်ငါကြည့်တယ်ငါပွားတယ်ငါထိုင်တယ်ငါပေါက်တယ်ငါယူတယ်အဲခန္ဓာ၅ပါးဖြစ်ကုန်ပြီတဲ့သဘောမှပညာပေါင်းစုပေးလိုက်ပြီတဲ့အကြောင်းကြောင့်အကျိုးဖြစ်နေတဲ့ယုံနာကိုမသိဘူးတဲ့ခန္ဓာ၅ပါးဖြစ်ကုန်ပြီတဲ့အဲ့ဒီခန္ဓာ၅ပါးဖြစ်လာပြီဆိုလို့ရှိရဲ့တဲ့ငါဆွဲမိတာမှတော့တဲ့ဘယ်တော့မှအပေလေးပါးကမတော့ပါဘူးတဲ့ဖရအဲ့တော့ဒဂရကမပြဓာတ်ကြီးလေးပါးကလည်းအကြောင်းကျိုးခန္ဓာ၅ပါးကလည်းအကြောင်းကျိုးပဲဓာတ်ကြီးလေးပါးကဘယ်လိုအကြောင်းကျိုးလဲတဲ့သူသဘောသူဆောင်ရတဲ့သဘောကပညာကပေါင်းစုပေးတာပထဝီမောသီအာဘောကဖွဲ့ပြီးပြီတင်းသောကအာဘောကိုလောင်ကျွမ်းပြီဝါယောကနောက်ကတွန်းပေးအော်ပေါင်းစုပေးတယ်လို့ဖြစ်သွားသမုဟပညာကပေါင်းစုပေးတယ်အဲ့ဒီတော့ပထမီမောနီအာဘောကဖွဲ့စည်းပေးတော့နုညမလူဖြစ်တီသောကနောက်ကအာဘောကိုလောင်ကျောက်ပေးတော့တင်းပထဝီတောက်ပထဝီထုံးပထဝီအောက်ပထဝီကိုက်ပထဝီကျဲပထဝီဖြစ်တီသောကနောက်ကလောင်ကျောက်ပေးအကြောင်းကျိုးတော့တီသောကဘာလို့လောင်ကျောက်ပေးနိုင်လဲနောက်ကဝါယောကတွန်းပေးဟောတက်ကြီးလေးပါအကြောင်းကျိုးပထဝီကအကျိုးတရားအာဘောကအကျိုးပထဝီအကျိုးတရားကအကြောင်းပြလိုက်တော့အာဘောအကျိုးတရားအာဘောအကျိုးတရားကအကြောင်းပြလိုက်တော့တိသောကအကျိုးတရားတိသောအကျိုးတရားကအကြောင်းပြလိုက်တော့ဝါယောကအကျိုးတရားအကြောင်းကြောင့်အကျိုးဖြစ်နေတယ်ဒီဓာတ်ကြီးလေးပါကအဲ့ဒီဓာတ်ကြီးလေးပါကအကြောင်းအကျိုးသူသဘောသူဆောင်ရတယ်ပထဝီကလည်းသူသဘောသူဆောင်တယ်အာဘောကလည်းသူသဘောသူဆောင်တယ်တိသောကလည်းသူသဘောသူဆောင်တယ်ဝါယောကလည်းသူသဘောသူဆောင်တယ်ဘယ်လိုပထဝီကလည်းသူသဘောသူဆောင်သူကညဉ့်ညာခြင်းလက္ခဏာတင်းခြင်းလက္ခဏာတောင်းခြင်းလက္ခဏာထုံခြင်းလက္ခဏာသူသဘောသူဆောင်နေအာဘောကလည်းဖွဲ့ချခြင်းလက္ခဏာသူသဘောသူဆောင်နေတေသောကလည်းကြက်စေတအောင်သူသဘောသူဆောင်နေဝါယောကလည်းတောနဲ့ကံနဲ့သူသဘောသူဆောင်နေဩတဏ္ဍဘောဓာတ်ဆောင်နေတဲ့သဘာဝဓာတ်တွေသူသဘောသူဆောင်နေဓာတ်ကြီးလေးပါးကလည်းသတ္တဖြစ်သွားတယ်ပထဝီကလည်းသတ္တအာဘောကလည်းသတ္တတေသောကလည်းသတ္တဝါယောကလည်းသတ္တဟောဒီလိုသတ္တတွေဖြစ်သွားဝိပဿနာညာဝိပဿနာသိတယ်တသဘောကတသဘောဝတ်ပြီးအဲ့ဒီလိုတသဘောပတ်လိုက်ပြီးတော့အကြောင်းကျိုးပြန်ပြီးသိကြလိုက်ဝိပဿနာညာနဲ့ဝိပဿနာသိအကြောင်းကျိုးပြန်သိကြလိုက်တော့ဩပထဝီကလည်းပါလဲတဲ့တင်းမှုသဘောတောက်မှုသဘောထုံမှုသဘောတို့ပြန်ပြီးသိကြလိုက်တော့တင်းသဘောတောက်သဘောထုံသဘောနုညာဉ္ဇသဘောနုညာဉ္ဇသဘောဘာကြောင့်ဖြစ်ရသလဲပြန်သိကြတယ်နုညာဉ္ဇသဘောကဘာကြောင့်နုညာဉ္ဇပထဝီဘာကြောင့်ဖြစ်ရသလဲဩအာဘောကဖွဲ့စည်းပေးတော့ဒါနပါတဲ့တဲ့ကြောင့်နုညာဉ္ဇလက္ခဏာပထဝီဖြစ်ရတယ်နုညာဉ္ဇပထဝီဖြစ်ရတယ်နုညာဉ္ဇပထဝီကနေပြီးတော့တင်းဉ္ဇပထဝီတောင်းဉ္ဇပထဝီလေးဉ္ဇပထဝီပါကြောင့်ဖြစ်ရတယ်ဆိုတော့အော်နောက်ကအာဘောကိုတေသောကကျက်စေတအောင်လောင်ကျွမ်းပြီးပေးနေလို့တင်းဉ္ဇလက္ခဏာတောင်းဉ္ဇလက္ခဏာလေးဉ္ဇလက္ခဏာဖြစ်နေရပါလားဒီမသိဘူးအကြောင်းအကျိုးတွေသိလားအဲဒီတော့တင်းရင်လက္ခဏာတောင်းရင်လက္ခဏာထုံရင်လက္ခဏာအောင်းရင်လက္ခဏာကိုက်ရင်လက္ခဏာဒီတော့အတော့ကကျက်စီတောင်းလောင်ကျွမ်းပေးဒါကြောင့်ပထဝီဟာတင်းရင်တောင်းရင်ထုံရင်လေးချက်ဖြစ်ဩဒီဒီတော့ကဘာကြောင့်ကျက်စီတောင်းလုတ်ပေးနေလဲဆိုတော့နောက်ကြည့်လိုက်တော့အကြောင်းပြန်ကြိုက်တော့ဝါရောကတော့ကတည်းကတင်းသောကိုအားပေးပြီးလောင်ကျွမ်းပြီးတောင်းပေးဒီလိုခန္ဓာရှားမှပြီးတော့ပေါ့သာတဲ့အလိုဆိုရင်ဒါနဲ့ခက်မှာမတူဘူးညာမတူဘူးမပါဘူးအကြာတူလိုက်သေးတယ်ကလေးလေးလေးလေးဖွဲ့စီအာဘောယူစီအာဘောလူနဲ့ခလေးလေးနဲ့တည်းပူအေးတည်သောခလေးလေးနဲ့တည်းတင်းရင်တက်တယ်တော့ထောက်ခံဝါရောလှုပ်ကြဝါရောတောင်းကဝါခလေးလေးနဲ့တည်းဒီဒီမျိုးကတော့ဒီမှာအဖေမလို့ပေဂာလိဆက်ဆက်ငါတတ်ပါကြီးအဲ့ဒီတော့ခန္ဓာကိုချလိုက်လို့ရှိရဲ့ဓာတ်ဤသဘောကိုလည်းကွဲသွားလိုက်ရုပ်ဤသဘောကိုလည်းကွဲသွားလိုက်အဲဓာတ်ဤသဘောကဘယ်လိုလဲ ပေါ်လာတဲ့ယုတ်ပေါ်လာတဲ့ဓာတ်တရားတွေအခုမေးတခုဖောက်ပြန်နေတဲ့ယုတ်တရားတွေဒီလိုသဘောတွေပေါက်လာတယ်ခန္ဓာကိုရှာလိုက်ပြီဆိုရင်အဲ့ဒီသဘောတွေပေါက်လာပြီဆိုရင်ငါဆိုတဲ့အစွဲကြီးသက်ကာယဒိဋ္ဌိပြုတ်ပါရဲ့ဗျာဒီလိုမှမသိလို့ရှိရင်နာတာကြီးသိတော့ကတော့မသိဘူးမိစ္ဆာဒိဋ္ဌိအပေလည်းမလို့ဒါကြောင့်မလို့ဓာတ်ဤသဘောနဲ့အကြောင်းကျမြင်ပါတယ်ဒီဓာတ်ဤသဘောကနေပြီးတော့အကြောင်းကျမြင်လာတော့ခန္ဓာကိုမြင်လာဘယ်လိုခန္ဓာကိုမြင်လာဩသိလိုက်တန်ပါလေအကြောင်းကျမြင်တယ်ခန္ဓာကိုမြင်တာဩငါအခုမြင်နေတာဘုရားဟောတာတဲ့ခန္ဓာ၅ပါးမမြင်လို့ခန္ဓာ၅ပါးမသိလို့ငါအခုမြင်နေတာကမြင်တာကယူပက်ခန္ဓာဖောက်ပြန်တဲ့သဘောခန္ဓာနေတာကဝေရณะခန္ဓာယူပက်ခန္ဓာကလည်းသတ္တဝေရณะခန္ဓာကလည်းသတ္တဝေရณะခန္ဓာပြည်လာမှာတင်ရခန္ဓာကတင်ညာပေးနေပါလားတင်လိုက်တာတောက်လိုက်တာကြိုက်လိုက်တာအောင်းလိုက်တာလို့တင်ရခန္ဓာကတင်ညာပေးနေပါလားဝေရณะခန္ဓာပြည်မှာတင်ညာကပေးတယ်တင်ညာပေးမှသွဲလာခြင်းညာကပြီးဒေါသစိတ်သင်္ခါရခန္ဓာတွေဖြစ်တယ်ဝိညာဏံလေးကတော့သိပြီးပြတ်ပါလားဩခန္ဓာ၅ပါးပုံသဘောသူဆောင်နေပါတော့ဝေရณะအဲယူပက်ခန္ဓာကလည်းသတ္တဝေရဏကလည်းသတ္တသိညာကလည်းသတ္တသင်္ခါရကလည်းသတ္တဝိညာဉ်ကလည်းသတ္တအဲခန္ဓာ၅ပါးဒီမှာဖြစ်ခန္ဓာ၅ပါးဖြစ်နေတော့ဒီခန္ဓာ၅ပါးဟာစိတ်နဲ့ကြည်နဲ့ဖြစ်နေကြတယ်ခန္ဓာ၅ပါးဖြစ်နေခန္ဓာ၅ပါးပြစ်လိုက်ပါလားသတ္တစီသူသဘောသူဆောင်တယ်ဘယ်အကြောင်းသူဟောလို့ဟောအကြောင်းကြောင့်အကျိုးပါလားဘယ်အကြောင်းကြောင့်လဲနာအကြောင်းယူအကျိုးယူအကြောင်းနာအကျိုးပါဒီအကြောင်းကျုပ်မြင်အဲ့ဒီလိုအကြောင်းကျုပ်မြင်တော့ခန္ဓာ၅ပါးပေါ်မှာစိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဟာဝေဒနာကိုယူပက်ခန္ဓာသိလိုက်ရင်ခန္ဓာ၅ပါးဖြစ်တာဝေဒနာခန္ဓာကိုသိလိုက်ရင်ခန္ဓာ၅ပါးပဲဘာကြောင့်လဲတဲ့ဝေဒနာခန္ဓာသိရင်ခန္ဓာသင်္ခါရကနာခန္ဓာပြီးပါယူပြခန္ဓာ၅ပါးဖြစ်တယ်တခုသိလိုက်တဲ့ဆိုခန္ဓာ၅ပါးအနမြန်လားယူပက်ခန္ဓာဝေဒနာခန္ဓာသိရင်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာခန္ဓာပြီးပါဟာတခုသိလိုက်တာနဲ့ခန္ဓာ၅ပါးဖြစ်သွားတာစိတ်ကလေးကဒီလိုမြင်ရအဲ့ဒီတော့ဒီခန္ဓာ၅ပါးဘာလို့ဖြစ်နေလဲအကြောင်းပြန်ကြတယ်ဩအကြောင်းကြောင့်အကျိုးဖြစ်နေပါခန္ဓာ၅ပါးငါပြောပြီသိဒီခန္ဓာ၅ပါးဘာကြောင့်ဖြစ်လဲဒီအကြောင်းကြောင့်ဒီအကျိုးပဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးသာချုပ်ဩခန္ဓာ၅ပါးတော့အကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ခန္ဓာ၅ပါးကိုလွတ်သွားခန္ဓာ၅ပါးကိုယူပဲခန္ဓာလည်းမသိဘူးဝေဒနာလည်းမသိတော့ဘူးသင်ညာလည်းမသိတော့ဘူးသင်္ခါရလည်းမသိဘူးသင်္ခါဝိညာဏလည်းမသိတော့ဘူးနံခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးတော့ကွာဝေဒနာဘောဒီဝေဒနာဘောကတော့ဩအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ကာလဝိမုတ်တိဖြစ်တယ်ဘာကြောင့်လဲခန္ဓာ၅ပါးဖြစ်တော့အဲ့ဒီလိုဓာတ်ကြီးလေးပါဟောကခန္ဓာ၅ပါးကိုမသိတော့ဘယ်ဟာသိလိုက်တယ်နာကြောင့်ယုတ်ချုပ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ယုံနာ၅ပါးတော့တွေ့တယ်ဟောကာလ၃ပါးတော့ဝေယူမဲ့ခန္ဓာလေးမဲ့လွတ်သွားပြီဝေရဏလည်းလွတ်သွားပြီသင်ညာလည်းလွတ်သွားပြီသင်္ခါရလည်းလွတ်သွားပြီဝိညာဏလည်းလွတ်သွားပြီနာမ်ခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးလွတ်မြောက်သွားပြီဘယ်အကြောင်းလွတ်မြောက်သွားလဲနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်လို့ပြောသိလိုက်ဓာတ်ကြီးလေးပါဘောကဖောက်ပြန်လာတဲ့သဘောတရားတွေပြင်းနာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်လွတ်သွားပြီခန္ဓာ၅ပါးအဲထုံတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ကြိုက်လာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။အောက်လာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ကြက်လာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ချွေးရည်ယူကြလာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ပူတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။အေးတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။လှုပ်တာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ကာနာပေါ်လေအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အဲ့ဒီဓာတ်ကြီးလေးပါပေါ်ကနေပြီးတော့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုခန္ဓာ၅ပါးလွတ်သွားပြီဗျာအဲ့ဒါမှဒီမဲ့အပေတကားပြေးပြီးနေပါဝင်တာဗျာခန္ဓာ၅ပါးဖြစ်နေရင်ဘယ်တော့အတိတ်ပါရအောင်ခန္ဓာ၅ပါးလွတ်သွားမှာလူမဲ့ခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးဖြစ်နေသေးလို့ရှင်ဘယ်တော့မှမလွန်အဲ့တော့ခန္ဓာ၅ပါးလွတ်တဲ့စိတ်ကဘယ်စိတ်လဲတဲ့ယူပက်ခန္ဓာကိုလည်းမသိတော့ဘူးလို့ပြောတယ်ဝေဒနာလည်းမသိတော့ဘူးသိညာလည်းမသိတော့ဘူးသင်္ခါရလည်းမသိတော့ဘူးဝိညာဏလည်းမသိတော့ဘူးခန္ဓာ၅ပါးမဖြစ်တော့ဘူးအကြောင်းအကျိုးသာရှိတယ်အကြောင်းအကျိုးသာချုပ်နေတယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်သွားပြီတတိလေးပါဘောကဒီအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်လွတ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဗဟိတာကြပြန်တော့လဲလွတ်နေပြန်ပြီခန္ဓာ၅ပါးလွတ်နေပြန်အဲ ဘယ်ခန္ဓာငါးပါးလွတ်တယ်အတိတ်ကတော့ခန္ဓာငါးပါးဖြစ်နေတာဥပါဒံတရားတွေဖြစ်မြင်လိုက်တဲ့အချိန်ငါးပါးအတိတ်ကစိတ်တခဏလေးနဲ့ဥပါဒါခန္ဓာငါးပါးဖြစ်နေပြီအမှန်မမြင်အမှန်မသိခဲ့လို့ဘယ်လိုမြင်လဲမြင်လိုက်တဲ့အချိန်ကဘာလဲတဲ့ယူပက်ခန္ဓာလည်းမသိအတုပါတရားလက္ခဏာလည်းမသိမသိတော့ဘာလို့သွားမြင်လိုက်တဲ့မြင်တာကတော့ယူပက်ခန္ဓာနာယူပက်ခန္ဓာယုံတရားယူကိုသွားသိလိုက်တာခံစားလိုက်တာဝေရณะခန္ဓာသင်ညာဝေရณะခန္ဓာဖြစ်ပြီးမှသင်ညာကဘယ်လိုပြေးလိုက်လဲဒကမာလီရဲ့ဒကာလီရဲ့ခွေးရဲ့ကြောင်ရဲ့ကြွက်ရဲ့လို့သင်ညာခန္ဓာကသင်ညာပြေးလိုက်အဲ့ဒါသင်ညာခန္ဓာအဲ့ဒီသင်ညာခန္ဓာပြေးလိုက်တော့ဒကမာလီရဲ့လူသင်ညာပြေးလိုက်တဲ့တပြိုင်တည်းဒကမာလီကိုကပ်ညီလိုက်တဲ့ညာကသိကဲမောဟသိကဲဒေါသစိတ်တွေဓာတ်တွေသင်္ခါရခန္ဓာဖြစ်ပုံကြီးဝိညာဏလေးရတဲ့ပြေဟောခန္ဓာငါးပါးပြေအဲအခုမျက်စိနဲ့တကား၆ပေါက်ကအာယု၆ပါးဟာပြေမျက်စိကလည်းခန္ဓာငါးပါးဖြစ်တာနားကလည်းခန္ဓာငါးပါးဖြစ်အသံတစ်ခုပေါ်လာတယ်ဘယ်လိုခန္ဓာငါးပါးဖြစ်ဩနားအသံယုတ်နဲ့နားပသာရာအကျဉ်ယုတ်နဲ့ယူပက်ခန္ဓာလည်းမသိအသံယုတ်ကိုသွားသိလိုက်တာဝရณะခန္ဓာမှလည်းမသိမသိတော့သင်ရဲ့ခန္ဓာကနေပြီးနာသွားပြီးတော့ခံစားလိုက်တာဝေရณะခန္ဓာအသာဟုတ်အသာခံစားလိုက်လို့ဝေရณะခန္ဓာပြစ်ပြီးဝေရณะခန္ဓာချုပ်သွားတော့သင်ညာကသင်ရဲ့ခန္ဓာသင်ညာပြေးတယ်ခွေးသံလေးပဲဝက်သံလေးပဲတက္ကမအသံလေးပဲဒေဒီဥသံလေးပဲဆိုသင်ရဲ့ခန္ဓာကသင်ညာပြေးတယ်သင်ရဲ့ခန္ဓာကသင်ညာပြေးတော့ခွေးသံရဲ့ဆိုခွေးသံကိုအယူပါပါခွေးသံကိုကန့်ရှင်းလိုက်တဲ့ညာကခွေးသံကိုမခံစားချင်တာတော့ဟုတ်လက်ရှိဖြစ်ကုန်အခန္ဓာငါးပါးဖြစ်ကုန်ဝိညာဏငါးပါးရတဲ့သိပြက်ဟောအသာပေါ်မှာခန္ဓာငါးပါးဖြစ်ပြီဖြစ်တယ်အဲ့တော့အနာပေါ်မှာလည်းဒီလိုပဲခန္ဓာငါးပါးဖြစ်ရတာအိယုတ်ပေါ်မှာလည်းခန္ဓာငါးပါးဖြစ်အတွေ့အယုတ်ပေါ်မှာလည်းခန္ဓာငါးပါးဖြစ်ဓမ္မအယုတ်ပေါ်မှာလည်းခန္ဓာငါးပါးဖြစ်အဲ့ဒီလိုခန္ဓာငါးပါးဖြစ်ဟောအခုတော့အစ္ဆတသဏ္ဍာန်ကခန္ဓာငါးပါးလွတ်မြောက်ကာလသုံးပါးလည်းလွတ်မြောက်ပါအတိတ်လည်းမရှိတော့ဘူးအနာဂတ်လည်းမရှိဘူးပြစ်သုံးပါးလည်းမရှိတော့ဘူးအတိတ်ကာလပြစ်တုပ္ပကာလအနာဂတ်ကာလကာလသုံးပါးလွတ်မြောက်သွားခန္ဓာငါးပါးနဲ့လွတ်မြောက်သွားခန္ဓာငါးပါးလွတ်မြောက်သွားတော့ဘာလဲတဲ့အကြောင်းကြောင့်အကျိုးဖြစ်အကြောင်းအကျိုးဖြစ်လာတယ်အကြောင်းအကျိုးချုပ်ဒီလိုသိအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒီလိုသိလိုက်တော့ဗဟိတကြကြတော့အာယုံ၅အာယုံ၆တက်ခဲ့တယ်တက်ခဲ့လိုက်တဲ့အချိန်ကဟောကာလသုံးပါးလွတ်မြောက်ခန္ဓာငါးပါးလွတ်မြောက်ဘယ်လိုလွတ်မြောက်လဲဟောဘယ်လိုမြင်လိုက်လဲ။အော်မြင်လိုက်တာဖုခာဝေဒနာဒုက္ခဝေဒနာဒါတွေကဝိသဉာဏ်ရတာဟုတ်ဒါကမြင်လိုက်တာခန္ဓာငါးပါးယုံနာတရားအကြောင်းအကျိုးဖြစ်တယ်အစ္ဆတသဏ္ဍာန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တဲ့သဘောတရားသိနေတော့ဗဟိတကြပြန်တော့မျက်စိနဲ့အကြောင်းအာတရားသာပြစ်စုံပါတိုက်ခိုက်လိုက်သည်တိုက်ခိုက်လိုက်တဲ့အချိန်ကအော်အကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်ပါလားဒါတည်းအသံနားနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါပဲဒီအသံနားနဲ့ထိမှန်လိုက်အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ဒါပဲဒီနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တယ်ဟောခန္ဓာငါးပါးဖြစ်တော့လျာနဲ့ယာသာနဲ့စားလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဒါဒီလေခန္ဓာငါးပါးတော့ပါလေကာလသုံးပါးတည်းတော့ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဟုတ်ကောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာငါးပါးလည်းလွတ်တော့မနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာငါးပါးလည်းလွတ်သွားတယ်ဟောမနောနဲ့ဓမ္မနဲ့ပေါင်းစုံတယ်ထားလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောလွတ်ကုန်ပြီခန္ဓာငါးပါးလွတ်သွားတယ်လာလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါလည်းဒီအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ယူရာလီရဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပေါက်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိုင်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အိပ်လိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်တော့အကြောင်းအကျိုးဖြစ်တဲ့ကြောင့်တရား၆ပေါက်ကအာယု၆ပါးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်နေပါကြီး။အဲ့ဒါကြောင့်မလို့ခန္ဓာ၅ပါးလွတ်သွားတော့ ပုဂ္ဂိုလ်ကြီးပြောလို့ပြောတာရှိတယ်ဘယ်လိုပြောလို့ပြောတာရှိလဲတဲ့မဟာသောတာပန်ကြီးများဟာတဲ့ဒိဋ္ဌိဝိနိကိစ္စဆိုတော့ဘာသူကမပြောတော့ပါဘူးဝိနိကိစ္စဆိုတဲ့ဥစ္စာဟိုပြောလို့ပြောတာရှိတာသူတို့ဘာပြောညော့တော့ညော့နေကြတာပဲလူတိုင်းကိုဒိဋ္ဌိဝိနိကိစ္စညော့ပြီးတော့သူတို့ပြုတ်သွားလာတယ်ဖရာတိတန်ကြီးပြောတာသူတို့သိသလားမသိဘူးဘယ်လိုဒိဋ္ဌိပြုတ်တာလဲဘယ်လိုမြင်လို့ဒိဋ္ဌိပြုတ်တာလဲဆိုတာမသိဘူးအဲ့ဖယားတိတာကြီးကြောက်ပြောပါရောကြာဖယားရှင်ညာတော်ကြီးကြောက်ပြောတယ်အဲ့တော့မြင်တဲ့အပေါ်မှာဘယ်လိုမြင်တယ်လဲဒိဋ္ဌိပြုတ်တာယုံမာမှုကိလေသာဘယ်လိုပယ်ထားတာလဲအတိတ်ယုံမာခြင်းပြစ်ထုတ်ပါယုံမာခြင်းအနာဂတ်ယုံမာခြင်းယုံမာခြင်းကိလေသာဆိုတော့အဲ့ဒါအတိတ်ယုံမာခြင်းရှိနေရင်အပြစ်ထုတ်ပါလဲယုံမာခြင်းအတိတ်ကခုနကတော့ဟောတယ်လို့ပေါ့ဗျာအတိတ်ကလည်းနာရသည်တဲ့အခုလည်းနာရသည်တဲ့အနာဂတ်လည်းနာအောင်မယ်အတိတ်ယုံမာခြင်းပြစ်ထုတ်ပါယုံမာခြင်းအနာဂတ်ယုံမာခြင်းဟောအဲ့ဒါဝိနိကိတာဝိနိကိတာဆိုတော့ဘာသူကမကြည့်ပြောတတ်ပါဘူးအဲ့ဒါပါလေအဲ့ဒါသံယောဇဉ်လုံးမတွေ့တာပဲအတိတ်သံယောဇဉ်ပြစ္ဆုတ်ပန်းသံယောဇဉ်အနာဂတ်သံယောဇဉ်ခန္ဓာ၅ပါးဖြစ်ပေါ့မလွတ်ခန္ဓာ၅ပါးကမလွတ်မလွတ်ပဲအဲ့ဒါဒိဋ္ဌိကျုပ်ပုံနဲ့မိစ္ဆာဒိဋ္ဌိကျုပ်သွားမှသံယောဇဉ်သုံးပါလေအထုတလည်းပယ်ပြီးသားဖြစ်ပြီးသားဘာကြောင့်ပယ်ပြီးသားလဲအကြောင်းကြောင့်အကျိုးဖြစ်တယ်လို့တရားချောင်းဘုံကအာယုချောင်းပါပြစ်ဆုံးပါတဲ့တဲ့လေးကိုဒါကြောင့်ပြစ်ဆုံးပါတရားဟာပါလေနိဗ္ဗာန်လို့ပြောတယ်ပြစ်ဆုံးပါအမှန်မြင်အမှန်သိလွတ်မြောက်တဲ့တရားကာလသုံးပါလွတ်မြောက်တဲ့စိတ်ခေါ်တယ်အဲ့ဒါကာလသုံးပါလွတ်မြောက်တဲ့စိတ်ကဘယ်စိတ်လဲရုပ်ခန္ဓာသိလိုက်ရင်ခန္ဓာ၅ပါးနာမ်ခန္ဓာသိလိုက်ရင်ဝေဒနာခန္ဓာသိလိုက်ရင်ခန္ဓာ၅ပါးသင်္ညေခန္ဓာသိလိုက်ရင်သိခန္ဓာ၅ပါးဝေသင်္ခါရခန္ဓာသိလိုက်ခန္ဓာ၅ပါးဝိညာဏသိလိုက်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးလွတ်မြောက်သွားတဲ့ကာလသုံးပါးလွတ်မြောက်သွားတဲ့စိတ်ကပါလေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်အဲ့ဒါလွတ်မြောက်သွားတဲ့စိတ်အဲ့ဒါပါတယ်နိဗ္ဗာန်စိတ်ဒီလိုမှမသိပဲနဲ့ပညာတွေသိလို့ကတော့အငင်းလိုက်ကြတာဆိုတော့အာကြီးပဲဟာဟိုအငင်းဒီကအငင်းတဲ့ကဲဝိမုတ်တိစိတ်ပဲစိတ်နဲ့လွတ်မြောက်သွားတဲ့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်ကပဲစိတ်တယ်ဟောဦးဇင်းလို့တော့ကိုယ်စိတ်ကိုစိတ်ဒါလို့စိတ်တွေဟုန်ကြီးတယ်ဗျာသိတယ်ပြောရမယ်ဆိုရင်တော့ဒီမှာပြောလို့မကုန်ဘူးတရားလုံးဟောတဲ့ပုံမှာဟုတ်တော့အဲ့ဒီတော့ဒါကြောင့်မလို့ဒကာဒကာမများအခုနောက်ပိတ်ဆုံးသာသနာဥပဇင်းတို့ဌာနမှာဒကာမကြီးတွေဟောသံဃာတော်အရှင်ကြပြထောင်တော့သာသနာတန်ရှင်းရေးလို့ဦးလည်းအခုလည်းပဲဥပဇင်းကဒီမှာပရမတ္ထသဘာဝတရားကြီးသိတယ်သင်္ခါရှင်းနေတာပါဗျာသိတယ်သင်္ခါရှင်းနေဒါကြောင့်မလို့ပုံကိုယ်တွေဒီမှာအယူမအမှမနဲ့အပယ်လေးပါကိုလေးပဲချောက်ပြီးဘိုးကြောက်ခိုင်းရမှာတို့ဒီစိတ်တွေကိုဒကာသဘောပေါက်ပါသေးလို့စိတ်တွေကိုပြောနေတာပါဗျာအဲ့ဒီတော့ဒကာတော်မပြအခုဟာကစိတ်ကလေးဟာဖြင့်ဒါလည်းပြညာလို့ဆိုလို့ရှိရင်ကာလသုံးပါလွတ်မြောက်တဲ့ဝိမု ക്തി စိတ်ခေါ်တယ်ဗျာအဲဝိမု ക്തി စိတ်ဆိုတာဘာလဲလွတ်မြောက်နေတဲ့စိတ်အဲယုံနာခန္ဓာ၅ပါးကိုလွတ်မြောက်တဲ့စိတ်ခေါ်တယ်ဒီစိတ်အဲ့ဒီစိတ်ဟာဘာလဲတဲ့ပြောပြညာလို့ပြောလို့ရှိရင်မဟာသောတာပန်ကြီးပေါ့ဗျာတချို့ပြောနေပြောတာသောတာပန်ပြောမလဲဆိုရင်ဒီမှာသတ္တုထစိတ်ဟာဘုန်းကတွဲခြင်းတွဲဥမာတို့ပြောတာပါဗျာအဲ့တော့ဒါအခုကသင်္ခါရရှင်းနေတာဒါကြောင့်မို့ဒီစိတ်ဟာတဲ့ကာလသုံးပါလွတ်မြောက်ပြီးခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်ဘယ်စိတ်လဲတဲ့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါလွတ်မြောက်နေတဲ့စိတ်နာလည်းမသိဘူးယုတ်လည်းမသိဘူးခန္ဓာလည်းမသိဘူးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတာအဲ့ဒါကာလဝိမုတ်ဒီစိတ်ခေါ်တယ်အဲ့ဒါဘာလဲတဲ့နိဗ္ဗာန်စိတ်ခေါ်တယ်အဲ့ဒီနိဗ္ဗာန်စိတ်ကဘာလဲတဲ့ပြစ္ဆုတ်ပါအကြောင်းအားပြောသွားတိုက်ခိုက်တိုင်းတိုက်ခိုက်တိုင်းမျက်စိကလည်းမြက်စီကလည်းဘာမြင်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အတိတ်ကစိတ်တွေမရှိတော့ဘူး။ပြစ်ဆုံးပါအမှားစိတ်တွေလည်းမရှိတော့ဘူး။အနာဂတ်လည်းမရှိတော့ဘူး။ပြစ်ဆုံးပါတဲ့တဲ့လေးနေလို့အဲ့ဒါပါလေတဲ့ပြစ်ဆုံးပါလွတ်နေလွတ်ရောက်တဲ့ခန္ဓာ၅ပါးလွတ်ရောက်တဲ့စိတ်အဲ့ဒီစိတ်ကအဲ့ဒီတော့မြက်စီကလည်းလွတ်ရောက်သွားတယ်။နာကလည်းလွတ်ရောက်သွားတယ်ကာလသုံးပါလွတ်ရောက်တယ်။အတိတ်လည်းယုံမှားခြင်းမရှိအနာဂတ်လည်းယုံမှားခြင်းမရှိပြစ်ဆုံးပါလေယုံမားခြင်းမရှိဘာကြောင့်ယုံမားခြင်းမရှိလဲအကြောင်းအကျိုးချုပ်အကြောင်းအကျိုးဖြစ်အဲ့ဒီလိုသိလိုက်တဲ့စိတ်ကလေးဖြစ်နေလို့ပြစ်ဆုံးပါပေါ်လာတိုင်းအခြင်းကိုယ်လည်းမမြင်တော့ဘူးအတန်ကိုယ်လည်းမကြားတော့ဘူးຢာကစိတ်မဖြစ်တော့ဘူးဒေါသစိတ်မဖြစ်တော့ဘူးအခြင်းပေါ်ကိုယ်လည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးအတန်ကိုယ်လည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးအနဘောမှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးယတာဤရုပ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးအတွေ့ရုပ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးဓမ္မရုပ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးဘာကြောင့်မဖြစ်လဲတဲ့ပြစ္ဆုတ်ပါ ကာလာကုန်းမှာလွတ်မြောက်တဲ့စိတ်ဖြစ်နေလို့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဆုံးဒါသိတယ်အဲ့ဒါလွတ်မြောက်ပြီလေစိတ်ခေါ်တယ်အဲ့ဒီလိုစိတ်ဖြစ်နေတော့ဒိဋ္ဌိလည်းပြုတ်သွားပြီမရှိတော့အယူမအမှမမရှိတော့အယူမအမှမမရှိတော့ဘာလဲတဲ့ဤသုတ်ပန်တဲ့တယ်လေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဆုံးတယ်ဒါသိဓာတိနေတော့အတိတ်လည်းမတွေးတော့ဘူးမရောက်သေးတော့အနာဂတ်စိတ်လည်းမရှိတော့ဘူးပြစ္ဆုတ်ပါလည်းကာလကုန်ကလွတ်မြောက်တဲ့စိတ်ဖြစ်နေတော့ဩပြစ္ဆုတ်ပါတန်ရောစဉ်ရဲ့အတိတ်တန်ရောစဉ်ရဲ့အနာဂတ်တန်ရောစဉ်ရဲ့အထူးတည်းပဲနေဖို့မဟုတ်ဘူးပဲနေတဲ့တရားမျိုးမဟုတ်ဘူးဝိဇာညာပညာဖြစ်လို့အကြောင်းကြောင့်အကျိုးအကြောင်းသမှုဖြစ်ရအကျိုးယုံနာဒုက္ခတွေစိတ်တာလေးပါမြင်တော့တယ်မြင်သွားလို့ဒါကြောင့်မလို့အကြောင်းအကျိုးလွတ်တဲ့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့ဝိမု ക്തി စိတ်အဲ့ဒီစိတ်ကလေးကပါလေတဲ့လွတ်မြောက်သွားပြီခန္ဓာ၅ပါးလွတ်တဲ့စိတ်ကလေးပေါ့အဲ့ဒီလိုစိတ်ကလေးဖြစ်နေပြီဆိုလို့ရှိရင်တရားတော်မှာများစိတ်သာကြတော့ငါတော့အပေတကားပြင်ပြီလွတ်တော်လာပေါ့ရာကမှမရှိတော့ပဲအပေလေးပါလေးပဲထောက်ပြီးရက်ပြီးဆင်းရမယ်အဆင်းလေးပေါ်ကိုရာကစိတ်မဖြစ်တော့ဘူးအဲ့ဒါအပိတ္တစိတ်အဆင်းပေါ်ကိုမရှိနေတဲ့စိတ်ကပါလေတဲ့ဒေါသစိတ်အဲ့ဒီစိတ်မဖြစ်တော့ဘူးအဲ့ဒီညာလားစိတ်ဒေါ်လားစိတ်ဖြစ်နေတာဘာကြောင့်လဲတဲ့ဘောလားဖုံးသွားခြင်းကြောင့်ဝေဒနာဝေဒနာမသိခန္ဓာငါးပါးမမြင်လို့အဲ့ဒါကြောင့်ဘာလဲတဲ့ဘောဖုံးသွားခြင်းကြောင့်ညာကစိတ်ဒေါ်လားစိတ်ဘောတိကျအဲ့ဒီစိတ်ကအပေလေးပါလေးပဲထောက်ပြီးရက်ဆင်းရမယ်စိတ်တွေဒါကြောင့်မလို့တရားတော်မှာများလည်းပဲအရေးကြီးဆုံးချက်ကဆရာပဲလို့ဆရာကလည်းသိမှာပါဆရာမှန်တဲ့တွေ့ရင်သံဃာကပြမယ်ဆရာမှားတဲ့တွေ့လို့လို့ချင်းသံဃာကြောင့်ကြည့်ကြဘာကြောင့်လဲတဲ့ဆရာကလည်းလွတ်မြောက်တဲ့ကာလသုံးပါးကိုလွတ်မြောက်တဲ့စိတ်ကိုသိရင်လေဘယ်စိတ်တွေသိနေလဲခန္ဓာ၅ပါးဖြစ်နေတဲ့စိတ်ခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်ဒီစိတ်တွေမှမသိလို့ရှိလို့ရှိရင်ဖြင့်ဆရာတွေဒုက္ခများပါလိမ့်မယ်ဘာကြောင့်လဲတဲ့တပည့်တွေကတော်တော်ကြာကြတော့ဆရာကဒီလိုပြတယ်ဒီလိုဆိုရင်ဒီလိုလိုက်လိုက်ပြီဆိုရင်တပည့်ကလည်းဆရာကလည်းအပယ်မလို့တပည့်ကလည်းအပယ်လွတ်ပါမလားမလွတ်တော့ဘာကြောင့်လဲတဲ့ဒါကြောင့်မလို့အရေးကြီးဆုံးကဘုရားကဆရာပဲဆရာမားတယ်တွေ့ရင်သံဃာနုံနေဆရာမှန်နဲ့တွေ့မှသံဃာလွတ်မြောက်လာဒါကြောင့်မလို့လူကြီးသကပုံများရှိတယ်ကုံရှုံးတော့တစ်ခေါက်ကုံရှုံးတော့တစ်ခေါက်လင်းလုံးရှုံးတော့တစ်သက်တစ်သက်လုံးပေါက်တရားကုံရှုံးတော့ဆရာကုံတရားကုံရှုံးသွားပြီဆိုရင်သံဃာကြောင့်ကြီးကြပါရောဗျာဘယ်တော့မှမလွတ်တော့အဲ့ဒါကြောင့်မလို့တရားဓမ္မများတရားကုံကြီးရှုံးသွားမှကိုလို့အခုကစိတ်တွေကိုပြင်ပေးပါတယ်ဗျာအဲ့ဒီတော့ဘာကြောင့်လဲတဲ့အခုဟာပြစိတ်တွေကိုခန္ဓာ၅ပါးဖြစ်တဲ့စိတ်တွေယုံနာကိုပွဲဓာတ်ကြီး၄ပါးကိုပိုင်းခြားပြီးသိတဲ့စိတ်တွေအကြောင်းအကျိုးဓာတ်တော်ကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာ၅ပါးကိုကွဲသွားတဲ့စိတ်တွေခန္ဓာ၅ပါးကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာ၅ပါးပေါ်ကအကြောင်းအကျိုးမြင်ပြီးအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တဲ့စိတ်တွေအဲ့ဒီလိုမြင်သွားပြီဆိုလို့ချင်းသောတာပန်ကြီးများဟာငါသောတာပန်တည်ရလို့ဒါသောတာပန်ရလို့ဒါပြည့်ညက်ကြီးတာပြောရတယ်ငါအပယ်လွတ်ပြီလို့ဆိုတာသိငါမျက်စိပေါက်ကနေပြီးတော့ငါလေးဘက်ထောက်ပြီးတော့ငါမိုးကြောမခိုင်းတော့ဘူးအသင်းပေါ်မှာအသံပေါ်မှာလည်းငါလေးဘက်ထောက်ပြီးတော့မိုးကြောမခိုင်းတော့ဘူးခွေးရဲ့ဝက်ရဲ့နွားရဲ့ကြက်ရဲ့ဘဲရဲ့ဆိတ်ရဲ့ငါမဖြစ်တော့ဘူးရေထဲကနားရဲ့ငါမဖြစ်တော့ဘူးနရဲရဲ့ငါမခံရတော့ဘူးဆိုတာသိတယ်ဗျမြေကြီးကနေပြီးအသင်းပေါ်မှာငါအပယ်မကြတော့ဘူးအသံပေါ်မှာငါအပယ်မကြတော့ဘူးအနပေါ်မှာငါအပယ်မကြတော့ဘူးရနာပေါ်မှာငါအပယ်မကြတော့ဘူးအတွေ့ပေါ်မှာငါအပယ်မကြတော့ဘူးဓမ္မပေါ်မှာအပယ်မကြတော့ဘူးဆိုတာဒီစိတ်တွေသိတာဗျာအဲ့ဒါဒီစိတ်တွေသိတာအပယ်တကားငါပိတ်ပြီငါဘယ်တော့မှငါအပယ်မကြတော့ဘူးဆိုတဲ့ဥစ္စာသိပြီငါတကားတစ်ချက်ဝင်သွားပြီငါဟောသိရအဲ့ဒါကြောင့်မို့တကားဓမ္မများလဲအတိပေးတာပါဘာကြောင့်အတိပေးသလဲဆရာမတွေနဲ့တွေ့မှာတို့ဒါကြောင့်မလို့အခုရှုပ်ပြောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပညာအလုပ္ပရမအတိတ်ကဟောလိုက်တာကအပြောပရမအလုပ္ပညာအဲ့ဒီအပြောပရမအလုပ္ပညာကတော့အပေလေးပါမလို့ဘူးအပြောပညာအလုပ္ပရမကတော့အပေလေးပါလွတ်လိုက်တာအပေကသိပြီလေးပါဝင်လိုက်အဲ့ဒါကြောင့်မလို့ဒကာဒကမများအတိတ်ကဟောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပရမအလုပ္ပညာကဘာလဲတဲ့အပေကြဘာကြောင့်အကျိုးသားအကြောင်းသားကိုအကျိုးတရားသတ်ထားလို့အကြောင်းသတ်ရမယ်လို့ဘုရားဟောတယ်ဘယ်အကြောင်းနဲ့ဘယ်အကျိုးလဲနာအကြောင်းသတ်ရမယ်ဒါကြောင့်မို့တရားဓမ္မများခန္ဓာ၅ပါးရှိတဲ့အ ਨੇ ကရုပ်ခန္ဓာတစ်ပါးကိုထုလိုက်လို့ရှင်နိဗ္ဗာန်ရပါလေဝေရဏခန္ဓာထုလိုက်တယ်နိဗ္ဗာန်ရပါလေသင်ရခန္ဓာထုလိုက်လို့ရှင်နိဗ္ဗာန်ရပါလေ သင်္ခါရခန္ဓာကျุလိုက်တဲ့နိဗ္ဗာန်ရပါတယ်ဝိညာဏဝိညာဏနဲ့ခန္ဓာကျุလိုက်တဲ့နိဗ္ဗာန်ရပါတယ်ခန္ဓာ၅ပါးတဘာဝသာကျุလိုက်ပါအဲတဘာဝကျุလိုက်လို့ရှိရင်မေးလိုက်တရားယောဂီပုဂ္ဂိုလ်ကြီးမေးလိုက်လို့ရှိရင်ဘယ်ခန္ဓာကိုကျุတာတော့ယူပဲခန္ဓာကိုကျุသလားဝေရณะခန္ဓာကိုကျุသလားသင်္ညေခန္ဓာကိုကျุသလားသင်္ခါရခန္ဓာကိုကျุသလားဝိညာဏကိုကျุသလားဟောဒီလိုမေးလိုက်လို့ရှိရင်ကျุတဲ့ပုဂ္ဂိုလ်ကြတော့သူပြောနေတယ်တတိတော်ဝရณะခန္ဓာကျุပါတယ်ဗျာတတိတော်ယူပဲခန္ဓာကျุပါတယ်ဗျာယူပဲခန္ဓာကျุတယ်တတိတော်သင်္ညေခန္ဓာကျุပါတယ်ဗျာတတိတော်သင်္ခါရခန္ဓာကျุပါတယ်ဗျာတတိတော်ဝိညာဏခန္ဓာကျุပါတယ်ဗျာဝိညာဏခန္ဓာကျุတော့ဘုရားကတော့ပုဂ္ဂိုလ်အလိုက်ဒလိုက်အလိုက်ယောဂီအလိုက်ပြောယောဂီအလိုက်ကျတော့ဝိညာဏခန္ဓာကျุတယ်ဆိုတာကဘာကျุတာလဲစိတ်စိတ်ချင်းကျุဝိညာဏခန္ဓာဆိုတာစိတ်တတိတာစိတ်တဥပါဒနာဆိုအဲ့တော့ကျุပုံနေပြောပြတာတချို့ညင်းလုံးတော့အဲဝိညာဉ်နဲ့ခန္ဓာရှုရအောင်သာစိတ်ကလေးကိုတခါလည်းကိုသိတာစိတ်ကလေးကိုသိတာဒီစိတ်ကလေးဖြစ်ပေါ်လာတဲ့စိတ်ကလေးကိုသိဘိဒါကိုရှုတာမဟုတ်စိတ်ကိုသိတာဖြစ်ပေါ်လာတဲ့စိတ်ကလေးကဘာသိရလဲဒီစိတ်ကလေးကပေါ်လာတယ်ပေါ်လာတဲ့စိတ်ကလေးကိုတွေ့ပေါ်လာတဲ့စိတ်ကလေးကဘာသိလဲဩအကြောင်းကတော့အတိတ်စိတ်လားဩအတိတ်စိတ်ကလေးဖြစ်တယ်ပြက်ဒါအတိတ်စိတ်ပဲပြစ်စုံပါစိတ်ပဲအနာဂတ်စိတ်ပဲအတိတ်ကလာတော့ပြက်သွားတဲ့စိတ်ကိုအခုပြန်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်ဟာအော်ဒါတွေးလိုက်ပြန်ပြီအတိတ်ကိုအော်ဒါအတိတ်စိတ်ဒီစိတ်ကလေးကလည်းခဏပြေးပြီးအတိတ်စိတ်ဖြစ်ပေါ်လာတယ်အတိတ်စိတ်ကလေးကဖြစ်ပြီးပြက်တယ်ဒါစိတ်ဆိုအကျိုးတဲ့ဥစ္စာစိတ်တာတတိယစိတ်တာနုပါဒစိတ်ကလေးကိုကျိုးအဲဒါအတိတ်စိတ်စိတ်စုံပါစိတ်အနာဂတ်စိတ်ဒီစိတ်ကလေးတွေဟာဒါကြောင့်မလို့ကျိုးတဲ့ပုံကတရားတွေဟာအကုန်တရားကြီးပါပဲလို့တတိပဋ္ဌာန်တရား၄ပါးရှိတဲ့အလက်ကကာယဝေဒနာစိတ်ဓာတ်ဓမ္မလို့ဘုရားကဟောတာအလကားထားတကယ်တရားမျိုးဟုတ်ဘူးကာယတတိပဋ္ဌာန်ကာယနုပါဒနာဝေဒနာတတိပဋ္ဌာန်ဝေဒနာနုပါဒနာစိတ်ဓာတ်တတိပဋ္ဌာန်စိတ်ဓာတ်နုပါဒနာဓမ္မတတိပဋ္ဌာန်ဓမ္မနုပါဒနာတတိပဋ္ဌာန်တရား၄ပါးအလကားထားတကယ်တရားမဟုတ်ဘူးဘုရားထားတကယ်တတိပဋ္ဌာန်တရား၄ပါးကတွဲလို့တယ်နိဗ္ဗာန်ရောက်ဆုံးတရားမရှိဘူးဘယ်ဟာရှုရှုလဲအမှန်ကြီးပဲဘုရားဟောတာအဲ့တော့စိတ်ဓာတ်တတိပဋ္ဌာန်စိတ်ဓာတ်နုပါဒနာဆိုစိတ်ကလေးကိုကြည့်တယ်စိတ်ကလေးဟာဘာသိဖြစ်လာတယ်လဲကိလေသာစိတ်ဟာလောဘစိတ်ဖြစ်လာတာလောဘစိတ်ဖြစ်လာလေဒီလောဘစိတ်ဖြစ်လာပြီဆိုတော့စိတ်ကလေးပြန်ကြည့်တော့လောဘစိတ်ဖြစ်လာပြီအော်စိတ်ကလေးဖြစ်လာပြီဖြစ်ပါလေနောက်ပါစိတ်ဖြစ်လာတယ်အော်ဒေါသစိတ်ဖြစ်လာပြန်ပြီဒေါသစိတ်ဖြစ်လာဒီစိတ်ကလေးဖြစ်လာပြီပြတ်သွားပြန်အဲ့ဒါမှလည်းတိတ္တသိက္ခာစိတ်တုပါအဲ့ဒါအဲဘာကိုရှုတာလဲတဲ့ဝိညာဉ်နဲ့ခန္ဓာကိုရှုတယ်လို့ပြောတယ်အဲ့ဒါဝိညာဉ်နဲ့ခန္ဓာရှုအဲဝိညာဉ်နဲ့ခန္ဓာဝေဒနဲ့ခန္ဓာသိညာခန္ဓာသင်္ခါရခန္ဓာနံခန္ဓာလေးပါရှုမြင်တာရှုအကုန်လုံးဒီမဲ့သဘောပေါက်သွားရင်ပြီးတာသင်္ခါရခန္ဓာဝိညာဏရှုပြန်တော့ရောတဲ့သင်္ခါရခန္ဓာမပါဘူးလားတဲ့ပါတဲ့ခန္ဓာ၅ပါးပဲဘာကြောင့်လဲတဲ့စိတ်ကလေးကြည့်လေစိတ်ကလေးကြောက်ခွဲတဲ့စိတ်ကလေးအဲသင်္ညာလေးကပေးကြတယ်ဘာသင်္ညာလေးတဲ့ဟောတော့ပါစီတော့ပါစီတဲ့သင်္ညာခန္ဓာဟောဒီမှာလည်းပြည့်နေတာပဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးပြည့်နေတာအဲ့တော့ဘာလဲတဲ့မနောဝိညာဉ်စိတ်မနောဝိညာဉ်စိတ်ဆိုတာဘာလဲတဲ့စိတ်ကလေးဖြစ်ပေါ်လာတဲ့ရာဂစိတ်ဖြစ်လာတာသောတာစိတ်ဖြစ်သလားမောဟစိတ်ဖြစ်သလားဒီစိတ်တွေကပဲလေဒါအတိတ်စိတ်ပဲအတိတ်စိတ်ပဲဒါပြစ္ဆုတ်ပါစိတ်ပဲပြစ္ဆုတ်ပါစိတ်ကပါလေကပ္ပိစိတ်ကလေးကပြစ္ဆုတ်ပါစိတ်ဖြစ်ပေါ်လာတဲ့စိတ်တွေကပါလေအတိတ်စိတ်အနာဂတ်စိတ်အတိတ်စိတ်အနာဂတ်စိတ်ကပါလေခန္ဓာ၅ပါးဥပါဒဏ်တွေကဖြစ်ဘယ်လိုဥပါဒဏ်တွေကဖြစ်ရာဂနဲ့သောတာမောဟဖြစ်တယ်အဲ့ဒီစိတ်တွေကပါလေအဲ့ဒီစိတ်တွေကအတိတ်စိတ်အနာဂတ်စိတ်ဒါသိရင်ဒီမှာစိတ်ကလေးဖြစ်အတိတ်စိတ်ပြစ္ဆုတ်ပါပြစ္ဆုတ်ပါစိတ်ကပါစိတ်တယ်ကပ္ပိစိတ်ကလေးကပါလေဘေးမရှိစိတ်တော့ပါစိတ်ကလေးอ่ะစိတ်ကလေးဖြစ်ပေါ်လာပြီဖြစ်သွားမရှိတဲ့စိတ်တွေအတိတ်စိတ်တွေပေါ်လာတယ်လောဘစိတ်ဒေါသစိတ်မောဟစိတ်ဖြစ်ဘာတော့ဖြစ်ပေါ်လာတယ်လေအတိတ်ကိုပေါ်ပြီးတွေးလိုက်ခြင်းကြောင့်အတိတ်စိတ်ဖြစ်တာအတိတ်စိတ်ဖြစ်လာတော့ညာကနဲ့ဒေါသဖြစ်တာအဲ့ဒီစိတ်တွေကပါလဲဖြစ်ဖြစ်တယ်အဲ့ဒီလိုမနှောဝင်တဲ့စိတ်ကိုရှုလိုက်လို့ရှိရင်ပြန်အတိတ်စိတ်ကိုလည်းသိလာတယ်ပြစ္ဆုတ်ပါစိတ်ကိုလည်းသိတယ်အနာဂတ်စိတ်ကိုလည်းသိတယ်အဲ့ဒီလိုကာလသုံးပါးနဲ့လွတ်ပြောက်လာတယ်အဲ့တော့အတိတ်အနာဂတ်ပြစ္ဆုတ်ပါကာလသုံးပါးရှိတယ်အတိတ်စိတ်ကဘယ်လိုပြစ္ဆုတ်ပါစိတ်ကဘယ်လိုအနာဂတ်စိတ်ကဘယ်လိုဆိုတာဟောတာသိလားဒီစိတ်တွေကတော့မရောက်သေးတော့အနာဂတ်စိတ်ပါလားဟောလို့သိတယ်ဒါကဖြစ်ပြီးတဲ့ပြက်သွားတဲ့စိတ်ပါလားပြက်ပြီးသွားတဲ့စိတ်ကအခုအတိတ်ကမှဖြစ်လာတော့အတိတ်ကြာတွေ့တဲ့စိတ်ပါလားဟောဒီစိတ်တွေ့အဲ့ဒါပါလေတဲ့မနောဝိညာဏဝိမုမနောဝိညာဏခန္ဓာကိုရှုအဲ့ဒီနာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးတဘာဝကိုမေးလိုက်လို့ကျင်ဝိပဿနာရောက်ပြီပုံပေါ်လေဘယ်ခန္ဓာကိုရှုတယ်လို့မေးလိုက်လို့ကျင်အဲတတိတော်တို့ကဘုရားယူပဲခန္ဓာရှု ဝေဒနာကျုတဲ့ညာကျုတဲ့သင်္ခါရကျုဝိညာဏကျုနံခန္ဓာလေးပါးတစ်ပါးပါကျုဖယားလက်ထက်ကလည်းဒီလိုရှိတာအဲကာယသတိပ္ပဏဝေဒနာသတိပ္ပဏစိတ်တုပ္ပစိတ်တသတိပ္ပဏဓမ္မသတိပ္ပဏအဲ့ဒီရှိပါအဲ့ဒီလိုရှိသွားပြီဆိုလို့ရှိရင်ဒကာဒကမများအဲနံခန္ဓာလေးပါးယုပြခန္ဓာ၅ပါးတစ်ပါးပါဟာဖြင့်ခန္ဓာ၅ပါးလွတ်ပြောက်ကြပါလိမ့်မယ်လို့ဒီလိုမှမလွတ်ပြောက်ဘူးလို့ဆိုလို့ရှိရင်အတိတ်ကရှိတယ်လို့အပြောကတော့ပရမတ်ပဲအလုတ်ပညာဖြစ်နေပြီဆိုလို့ရှိရင်အပယ်နဲ့လည်းလွတ်ကြမှာမဟုတ်ပါဘူး။ဘာကြောင့်လဲတဲ့။အပြောကတော့ပရမတ်အလုတ်ပညာဖြစ်နေတယ်။နာလာကြီးသိလို့၊ကြိုက်တာကြီးသိလို့၊ဖုံတာကြီးသိလို့၊အောင့်တာကြီးသိလို့ဒါကြောင့်မလို့အခုနောက်ပိတ်ဆုံးသာသနာမှာတရားတော်မှာများအရေးကြီးဆုံးအချက်ကအမြင်ပေါ်မှာအကြားပေါ်မှာအနတ်ပေါ်မှာရတာပေါ်မှာအတွေ့ပေါ်မှာဓမ္မပေါ်မှာအယုံမအမမအစွဲမမိစ္ဆာဒိဋ္ဌိပြုတ်ဖို့အရေးကြီးပါတယ်ဒီလိုမိစ္ဆာဒိဋ္ဌိမှမပြုတ်လို့ရှိရင်အတိတ်ကအမြင်အတိမျိုးကတော့မျက်စိနဲ့မြင်လိုက်တဲ့အခါဒဂမအမြင်ဒဂမသိမယ်ဒဂါအမြင်ဒဂါသိမယ်အဲခွေးမြင်ခွေးသိဝဲမြင်ဝဲသိနွားမြင်နွားသိကြက်မြင်ကြက်သိရေမြင်ရေသိတောမြင်တောသိတောင်မြင်တောင်သိကြောက်ဆင်းလို့ဘုရားကြီးမြင်လို့ကြောက်ဆင်းလို့ဘုရားကြီးသိကျွေတုံဘုရားကြီးမြင်လို့ကျွေတုံဘုရားကြီးကိုကျွေဝဲနေတာသိခွေးသာကြားလို့ခွေးသာသိဝက်သာကြားလို့ဝက်သာသိနွားသာကြားလို့နွားသာသိဒကမအသံလေးကြားလို့ဒကမအသံသိဒကာအသံကြားလို့ဒကာအသာသိအဲမွေးရနာလို့မွေးရသိအဲချင်းသောနာလို့ချင်းသောနာနာသိပုတ်သောနာလို့ပုတ်သောနာနာသိဆိုတာသားလို့ဆိုတာသိဒီအတိမျိုးတွေများဖြစ်နေကြမယ်ဆိုလို့ကျင်လူသေးသိသိလို့လူတယောက်ဖြစ်ဘူးဘာကြောင့်လဲတဲ့အယုမအမမအကွယ်မမိစ္ဆာဒိဋ္ဌိရာဂစိတ်ဒေါသစိတ်မောဟစိတ်ဥပါဒံခန္ဓာ၅ပါးဖြစ်ကုန်အဲ့ဒီခန္ဓာ၅ပါးကိုလွတ်မြောက်ပေါ်မှာအဲ့ဒီတော့တရားဒဂမပြအခုဟာဖြင့်ပောတာပတ္တိမေပောတာပတ္တိကိုပောတာပါအသိကိုဟောပါတယ်လို့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေကိုအဲဝိမုတ်တိစိတ်ကိုဟောပါတယ်လို့ခန္ဓာ၅ပါးဖြစ်တဲ့စိတ်တွေခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေအခုအဲတရားဒဂမပြအခုပောတာပါအသိပောတာပါအမြင်အဲကာလသုံးပါးလွန်မြောက်သွားတဲ့စိတ်တွေအဘိဓမ္မာတရားတော်များကြီးဟောကြားသုံးပါးဩဝါဒပေးရတဲ့အကျိုးအာနိသင်ရောက်အခုလာရောက်တဲ့တရားဓမ္မတွေမနုဿတာ၃လောက်ပါရာခေသောတရားလူရဲ့လို့ဖြစ်တဲ့ချိန်ကမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့ချိန်ကဓမ္မယရနာတွေပွင့်နေတဲ့အချိန်ကသုံးဥသုံးပလဲမိတဲ့ချိန်ကသမထဝိပဿနာတရားပညာအားထုတ်နိုင်ကြပြီအတိတ်ကာလတုန်းကအမြင်မှအထင်မှမှားတယ်လွတ်မြောက်ပြီးတော့အခုတက္ကား၆ပေါက်ကအာယုံ၆ပါးခန္ဓာ၅ပါးလွတ်မြောက်ပြီးတော့ဝိမုတ်တိစိတ်ဖြစ်နိုင်ရပါသေးကုန်သောတည်း